သာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရာ1382ခုနှစ်တကုလပိကျော်3ရက်ရန်ကုန်တိုင်းချင်းမြင့်နိုင်မြို့နယ်ဦးကျွဲဟိုလံမိသားစုရိတ်ဒုတိယအကြိမ်မြောက်ဆင်းရဲခြင်းပပြုလုပ်အပ်သည့်ဓမ္မသဘင်အခမ်းအနားဝယ်ခေါ်ကြအပ်သောအရုဏဝတီတုတ်တန်တရားဒေသနာတော်ဒီကနေ့ညတော်သဘင်ခန္ဓာကိုရွှေဘုန်းတော်သခင်ရှင်တော်မြတ်ဘုရား၏ဘာကရုဏာကုံကိုအာယုပြုကာတိကျူဖဆောအပ်သောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်စတင်ညာရအောင်ယောကပကောတိဟိပိအပမေယံကာလံကရောတောတိဒုကရာတိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာတောဝိနိယအများစွာတတဝါဤချမ်းသာစီပါလူလာတောင်းတအကုန်ပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိတိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအပမေယံဤတွက်တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလံလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယတ္တံလောကဤအကျိုးစီးပွားအလို့ငါအတိတုကရာလိဥစ္စာတဲ့ချင်လက်အင်္ဂါမေတ္တာကြီးမာသမိတာနင်တထာဇနိစွန်ញင်းကြီးဟုကျတိထဘွယ်ငါသွဲအစုအလုံးခဲရင်သောမူရုကိုကရွန်တော်ဘုရားဖြစ်ရန်ဤတန်ကျုပ်ကိုအာထုတ်တော်မူရသည်ဖြစ်၍ခေရံလေချင်းမြန်လုံးအသက်ဆုံးလည်းတလုံးစေဝံကိုရောဤပင်မင်းတို့ကတောဘဝဒါနံချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိမ့်မည်။မဟာကရုဏီကတသတ္တဝါများယင်ဝေတကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောဒါသနာဒါသဝိနည်းများစွာတတ္တဝါဤချမ်းသာစီပါလိုလာတောင်းတအကုန်ပေါင်းခါသဖြင့်နာထမြညာထွေးရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောမန်ကိုလျော်၍ကရောယုကျူးရှိခိုးခြင်းသည်အထုဘဝေတုစင်စစ်မသွေဖြစ်ပါစေတည်းတည
်း
အရုဏဝတီတုတ်တံတယုဒတိကေမတိခိဗျာလက်ထက်မှာဖြစ်ပေါ်လာတဲ့တုတ်တံတစ်ခုကိုမြတ်စွာဘုရားကပြန်ပြီးတော့ဟောထားတာဒီကဘာကနေနောက်ဆုံးရေပြီးတော့ခြေတွက်ပြီးတော့ကြီးလိုက်မယ်ဆိုလို့ရှင်90နဲ့တကဘာအဲ့ဒီ90နဲ့တကဘာမှာဝိပတ္တိတိခိဝိတကုံလို့ဆိုတဲ့ဘုရားသုံးစုပွင့်ခဲ့ဘူးတွေပေါ့90တကဘာတည်းကပွင့်ခဲ့တဲ့ဘုရားတွေအဲ့ဒီအချိန်ကဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာတစ်ခုကိုကိုရောမြတ်စွာဘုရားက90ကဘာကြာပြီးတော့ဒီဗတ္တကဘာမှာဒီအကြောင်းအရာကိုပြန်ပြီးတော့ဟောတာအဲ့တော့လွန်ခဲ့တဲ့90ကဘာကဖြစ်ဖြစ်ခဲ့တဲ့အဖြစ်ပြက်တစ်ခုကိုပြန်ပြီးတော့ဟောတယ်ဆိုတော့အင်မတန်ရှည်လျားတဲ့သမိုင်းကြောင်းတစ်ခုလို့ဆိုရပါမယ်ယသောဗျာရဲ့ပုပ္ပိတိဝါသနုဒတိညံတော်ဆိုတာစွန့်အင်အမတန်မှကြီးတယ် 60 ဘဂဝါ မ ပြော နဲ့ 4 သိန် ချိန် နဲ့ ကဘာ တ သိန် ကာလ က အ ချိန် တွေ တောင် မှ ပဲ television နဲ့ မှာ ရိုက် ပြီး တော့ မှတ် တမ်း တင် ထား တဲ့ ရုပ် ပုံ လွှာ တွေ ကို ပြန် ကြည့် ရ သလို ဘုဗ္ဗေ နိဗ္ဗာန် ဒုတိယ ညာ ရဲ့ အစွမ်း တတ္တိ နဲ့ အတိတ် ဘဝ က အ ချိန် တွေ ရက် ရက် သို့ မဟုတ် အတိတ် ဘဝ က ရုပ် ပုံ လွှာ တွေ ကို အကုန် လုံး မြင် နိုင် စွာ ရှိ တယ် တဲ့ ဘလိုပဲ ပျောက် သွား သွား ပျောက် သွား တဲ့ အရာ တွေ က တကယ် ဖြစ် နေ တဲ့ အရာ တွေ ပဲ တကယ် ဖြစ် ခဲ့ တဲ့ အရာ တွေ ကို ပျောက် သွား ပြီပဲ လို့ တကယ် ရှိ ခဲ့ တာ ဖြစ် သော ကြောင့် တမန်လူတို့ အနေနဲ့ မှတ် မိ စရာ အကြောင်း မရှိ ဘူး ပြန် ပြီး တော့ မြင် နိုင် စရာ မရှိ ဘူး သို့သော တမာရီ စွမ်း အား တွေ အလွန် ထက် မြက် အောင် လေ့ ကျင့် ထား တဲ့ ဘုဗ္ဗေ နိဗ္ဗာန် ဒုတိယ ညာ ရှိ တဲ့ ဘုရား ရှင် လို ပုဂ္ဂိုလ် ဓုတွေ ကြ တော့ ဘယ် ညာ ဘယ် ဝေး ကွာ ခဲ့ ဝေး ကွာ ခဲ့ ပြန် ပြီး တော့ ကြည့် လိုက် လို့ ရှင် အစအဆုံးတိတိကျကျအကုန်လုံးမြင်ရတယ်တဲ့အဲဒီဘုဗ္ဗေနိဗ္ဗာန်ကနုဒတိညာနဲ့ပတ်သက်လို့ကစွမ်းအားတွေတဦးနဲ့တဦးမတူကြဘူးယသော်ဘုရားရဲ့စွမ်းအားကတော့အကြီးဆုံးပေါ့ကိုရမြတ်ပါရမီဖြည့်ခဲ့တဲ့သူမိတာဘဝကစအားပြီးတော့ကောရဝမြတ်စွာဘုရားဖြစ်သည့်အထိအတိတ်ဘဝကတွေ့ကြုံခံစားခဲ့ရတဲ့အကြောင်းအရာတွေဟာအကုန်လုံးပြန်ပြီးတော့ဟောနိုင်တဲ့အနေထားရှိအဲ့ဒီလိုပြန်ပြီးတော့ဟောရတဲ့အထဲမှာဒီကနေ့စာပေမှာမှတ်တမ်းတင်ထားတာကယသောဘုရားသခင်ကိုရောင်မြတ်ရဲ့အတိတ်ဘဝကဖြစ်တော်စဉ်ပေါင်းဟာ950ရှိတယ်950ဆိုတာလေးသိန်းချိန်နဲ့ကဘာတသိန်းဆိုတာနဲ့တွက်ကြည့်လို့ရှင်အလွန်နည်းနေသေးတယ်။950မကတ်နိုင်ဘူးဘဝလေ။သို့တော့ယသော်ဗျာဆိုတာအကြောင်းပေါ်လာမှသာဟောတာအကြောင်းမပေါ်လို့မပြောတဲ့ဇာလန်းနေအတိတ်ဘဝကရုပ်ပုံကားချက်တွေဟာအများကြီးရှိသေးတယ်။အကြောင်းတိုက်ဆိုင်လာတဲ့အခါကျတော့မချမ်းမချွေးမြတ်စွာဘုရားကပြန်ပြီးတော့ဟောတယ်အဲဒီလိုအတိတ်ကိုပြန်ပြီးတော့ကြည့်နိုင်တယ်ပုဗ္ဗေနိဝါဒပုဗ္ဗေနိဝါဒအနုတ္တိပုဗ္ဗေနိဝါဒဆိုတာရှေးတုန်းကတကယ်ဖြစ်ခဲ့ဘူးတယ်နေခဲ့ဘူးတယ်ဘဝတစ်ခုအနေနဲ့မိမိကိုယ်တိုင်တွေ့ကြုံခံစားခဲ့ဘူးတယ်ဆိုတာတွေကိုအနုတ္တိနောက်ကျောင်းပြန်ပြီးတော့အမှတ်ရစေတတ်တဲ့စွန့်အတ္တိရှိတဲ့တတိနဲ့ရှင်တွဲလာတဲ့အသိပညာကိုပုဗ္ဗေနိဝါဒအနုတ္တိညာလို့ခေါ်တယ်ဝိသညာသုံးပါးထဲမှာပုဋ္ဌိအာလို့ဆိုတာအဲ့ဒီပုဗ္ဗေနိဝါဒအနုတ္တိညာကိုပြောတာအဲ့ဒီဘုဗ္ဗေနိဗ္ဗာန်နုဒတိညာဟာဖျားမဖြစ်ခင်ကတည်းကရလိုက်တဲ့ညာပေါ့ကဆုံးလာပြီနေညာဖျားဖြစ်တော့မယ်လို့ဆိုတဲ့အချိန်မှာဖျားလောင်းတော်ဟာလေဝင်ကြီးကစပြီးတော့အဋိဌာန်လိုက်တယ်ဒီကနေ့ဖျားမဖြစ်မခြင်းသို့မဟုတ်ကိလေသာအာတော်တွေမကုန်မခြင်းဒီနေရာကမထဘူးဒီတင်မြင်ခွေထားတာဘယ်တော့မှမဖြစ်ဘူးဆိုတဲ့အဋိဌာန်ချက်နဲ့ထိုင်လိုက်တာအဲ့ဒီလိုထိုင်လိုက်ပြီးတော့အာနာပါနကပ္ပထန်းကိုဂျိုပန်းအထောက်လိုက်တာပထမယံလို့ဆိုတဲ့ဆယ်နာရီအတွင်းမှာအတိတ်ဘဝတွေကိုပြန်ပြောင်းပြီးတော့အမှတ်ရအတိတ်ဘဝကရုပ်ပုံလွာတွေကိုတိတိကျကျပြန်လည်စဉ်းစားလို့အတိညာထဲမှာပေါ်လာတဲ့ပေါ်လာစေနိုင်တဲ့ပုဗ္ဗေနိဝါဒဒုတိယဉာဏ်ကိုရခဲ့တယ်အေပုဗ္ဗေနိဝါဒဒုတိယဉာဏ်ရပြီတဲ့အခါမှာမစ္စည်းမယံလို့ဆိုတဲ့စတနာရီကနေနိုင်ပြတစ်ချက်လောက်အတွင်းသကောင်းချိန်မှာအနာဂတ်ဖြစ်စဉ်တွေတို့
ဝိလန်တဲ့ဒေတာကအစင်အာယုန်လေးတို့တောင်ကြီးတွေခြားကွယ်နေတဲ့နေရာကအဖြစ်ပြက်တွေတို့အဲ့ဒါတွေကိုလှမ်းပြီးတော့မြင်နိုင်စွမ်းရှိတဲ့ဒိဗ္ဗစကုအဘိညာဉ်ကိုရရှိခဲ့တယ်။အဲ့ဒီအချိန်မှာဖျားမဖြစ်သေးဘူး။အေးနောက်ဆုံးပစ္စည်းမယံလို့ခေါ်တဲ့၃နိုင်ရဲ့ဟိုဘက်ရောက်လာတဲ့အခါကျတော့မှဝိပဿနာချင့်စဉ်တစ်ခုကိုကူးလိုက်ပြီးတော့အာတဝက်ခယညာနဲ့အတော်လေးပါကုံသွားတဲ့အရတ္တမေရတ္တဖို့ဆိုတဲ့ဒီညာကိုရလိုက်တာအဲ့ဒီအတွဲခရညာကတော့လောကုတ္တရာအဆင့်ပဲတမထချင်းစဉ်နဲ့မရနိုင်ဘူးဝိပဿနာချင်းစဉ်နဲ့ရခုနကပြောခဲ့တဲ့ပုဗ္ဗေနိဝါဒဒုတ္တိလို့ဒိဗ္ဗစကုဆိုတဲ့ဒီညာတွေကတော့တမထချင်းစဉ်နဲ့ရတဲ့ညာတွေပေါ့ဝိပဿနာကုလိုက်တဲ့အခါကျတော့ရသောဘုရားရဲ့တဏ္ဍမအတိတ်ဘဝကနေပြီးအထုံးပါလာတဲ့ကိလေသာအတောရအားလုံးဟာဝါသနာနဲ့တကွာဖယ်ရှားပြစ်လိုက်နိုင်တယ်ကိလေသာအတောတွေကိုအလုံးကုန်ခန်းသွားစေတတ်တဲ့ရတ္တမညာရတ္တဖူညာဆိုတာကိုရလိုက်တယ်အဲ့ဒီအချိန်မှာဘုရားဖြစ်တယ်ပေါ့ရသောဘုရားရဲ့စွန့်ဤတတ္တိဟာယဟန္တာပုဂ္ဂိုလ်ရဲ့စွန့်ဤတတ္တိလေမြင့်မားတယ်ပိစိကဗုဒ္ဓတို့ရဲ့စွန့်ဤတတ္တိလေလည်းမြင့်မားတယ်ဆိုပါစို့ရှင်သာရိပုတ္တရာတို့ရှင်မောက္ကလန်တို့ကမိမိဖြစ်ခဲ့တဲ့အတိတ်ဘဝကအကြောင်းအရာတွေကိုပြန်ပြောင်းပြီးတော့ချိန်မယ်ဆိုလို့ရှိရင်တသိင်ချိန်နဲ့ကဘာတသိင်ပဲချိန်နိုင်တယ်ဟိုဘက်ကမချိန်နိုင်ဘူးပါဖြစ်လို့လေသူတို့ပါရမီဖြည့်ခဲ့တဲ့အတိုင်းအတာတစ်ခုကတသိင်ချိန်နဲ့ကဘာတသိင်မှာပါရမီဖြည့်ခဲ့တာအဲ့ဒီတိအသိင်ချိန်နဲ့ကဘာတသိင်ဆိုတဲ့ဖြတ်သန်းလာခဲ့တဲ့ဘဝတစ်ခုနောက်ကျောင်းပြန်ပြီးတော့ကြည့်မဲ့ဆိုရင်ရှင်သာရိပုတ္တရာတို့ရှမောက္ကလန်တို့အဲ့ဒီချိန်အောင်ကြည့်လို့ရတယ်ခုဘက်ကိုတော့သူတို့တွားလို့မရဘူးပါဖြစ်လို့မရလဲဆိုအသိဉာဏ်အစစ်မမိဘူးပေါ့ပစ္စေကဗုဒ္ဓတွေကြတော့တသိင်ချေနဲ့ကဘာတသိင်ပါရမီဖြည့်ရတာဖြစ်တော့ကြောင်းနောက်ကျောင်းပြန်ပြီးတော့ဘဝဟောင်းကရုပ်ပုံတော်တွေကိုပြန်ပြီးစဉ်းစားမယ်ဆိုလို့ရှိရင်တသိင်ချေနဲ့ကဘာတသိင်မှာရှိခဲ့တဲ့သူတို့ရဲ့ကိုယ်တိုင်တွေ့ကြုံဖြစ်ပျက်ခဲ့တဲ့အရာတွေကိုအကုန်လုံးပြန်ပြီးတော့စိတ်ထဲမှာပေါ်လာနိုင်တယ်ပုဗ္ဗေနိဝါဒတို့တဲ့အဲ့ဒါပစ္စေကဗုဒ္ဓကလည်းပဲနှစ်အသင်ချေနဲ့ကဘာတသိင်းရဲ့ဟိုဘက်ကိုသူမသွားနိုင်ဘူး။ဇဏခံမှန်းပြီးတော့သာရှိလို့ရတယ်။အဲ့ဒီလိုအတိတ်အကြောင်းအရာကိုဖြစ်ပြီးတော့ပြတ်သွားတဲ့အရာတွေကိုဘယ်လိုလုပ်ပြီးတော့ပြန်ပြီးတော့ခြေရာကောက်နိုင်တယ်လဲလို့ဆိုတဲ့အခါမှာသရဝရီမှာပရိသေရိစိတ်နဲ့သုတိစိတ်ကလေးတွေဆိုတာတဘွားနဲ့တဘွားဆက်ဆက်မှုလေးတွေရှိနေတယ်။အတိတ်ဘဝကသုတိစိတ်လေးရဲ့အခြားမဲ့မှာပရိသေရိစိတ်လာတာ။အဲ့တော့ပိစိကဗုဒ္ဓတို့ရှင်သာရိပုတ္တရာတို့ဆိုတာအတိတ်ဘဝကိုပြန်ကြည့်ခြင်းပြီဆိုလို့ရှင်ဟိုကျိုးရံကလေးကနေပြန်ပြီးတော့ရှောက်ရတယ်လို့ပဲသူတို့မှစိတ်ရဲ့မိတွေရာကလေးတွေနဲ့ပြန်ပြီးတော့သွားတာဒီတိုင်းအရန်သွားလို့မရဘူးဥပမာမယ်ရှင်သာရိပုတ္တရာဘုရားမရောက်ခင်ကသူပြန်ကြည့်ပဲဆိုလို့ရှိရင်ဒီဘုရားပရိသရေစိတ်ကိုကြည့်ဒီဘုရားပရိသရေစိတ်ကိုကြည့်ပြီးအဲ့ဒီပရိသရေစိတ်ရဲ့ရှေ့ပိုင်းကသုတိစိတ်ကပါလေအဲ့ဒီသုတိစိတ်သိတာနဲ့တပြိုင်နက်နောက်ဘုရားရဲ့ပရိသရေစိတ်ကိုတစ်ခါကြည့်ပြန်အဲ့ဒီသုတိပရိသရေဆိုတဲ့ဒီ processဖြစ်စဉ်ကလေးတစ်ခုပေါ်မှာနောက်ကျောင်းပြန်ပြီးတဲ့အခါမှာသုတိနဲ့ပရိသေရေကြားမှာဘာတွေဖြစ်ခဲ့တယ်ဘာတွေတွေ့ကြုံခဲ့တယ်ဘာတွေခံစားခဲ့ရတယ် အမည်နာမဘလို့ခေါ်တယ်ဘယ်အနယ်မှာဖြစ်တယ်ဘယ်ဒေသမှာဖြစ်တယ်ဘယ်သူဘယ်သူတွေနဲ့တွေ့ခဲ့တယ်ဆိုတာတွေအသေးစိတ်ကပြန်ပြီးတော့ပေါ်လာတာတွေသုတိပရိသရေဆိုတဲ့ခေါင်းစည်းကလေးတွေနဲ့သူကသွားလို့ရခေါင်းစည်းမပါဘဲနဲ့ဖြတ်ပြီးတော့ကြည့်လို့မရဘူးတဲ့ပြဿဝိဟာသာသနာဘာမှာတပ္ပထချင်းစဉ်အောင်တဲ့ပုဂ္ဂိုလ်ကြီးကြတော့အတိတ်ဘဝကိုပြန်ကြည့်မယ်ဆိုရင်သူတို့ကကဘာ40လောက်ပဲကြည့်လို့ရတယ်ဟိုဘက်ကိုကြည့်မရဘူး။ဘာဖြစ်လို့သူတို့ကဘာ40တဲ့ဟိုဘက်ကိုမကြော်နိုင်တာလဲလို့ဆိုရင်သူတို့မှာရုပ်နဲ့နာမ်ကိုခွဲခြားပြီးတဲ့အသိဉာဏ်မရှိလို့ပဲတဲ့။ဒါရုပ်ပဲဒါပဲနာမ်ပဲဆိုတဲ့နာမရူပပြိစေရဉဏ်ကင်းနေသည့်အတွက်ကြောင့်သူတို့ရဲ့ဉဏ်စွာဟာဉာဏ်ဤသွေးဟာအစ်စ်မမိဘူးပေါ့ပြည့်ပြည့်ဝဝမရှိဘူးဉာဏ်ရဲ့စွမ်းရည်တတ္တိကအဲ့ဒီကဘာ40လောက်ပဲချစ်လို့ရတယ်အေးယန္နာရီပုဂ္ဂိုလ်တွေကြတော့ရှင်သာရိပုတ္တရာတို့ကတိအသင်္ချေနဲ့ကဘာတသိန်းချိနိုင်တယ်ရှင်မကတ္တဝါတို့ရှင်အနန္တတို့ဆိုတဲ့မဟာသာဝကတွေကြတော့ကဘာတသိန်းအတိတ်ဘဝကရုပ်ပုံလွားတွေကိုပြန်ပြီးတော့မြင်နိုင်တယ်ဒါပုဗ္ဗေနိဝါဒတော်တတိဉာဏ်ရဲ့အစွမ်းရည်တတိတွေပဲဘုန်းကြီးတို့တွေဟာမနေ့ကအကြောင်းအရာတွေပြန်စဉ်းစားလို့ရှိရင်တချို့တဝက်ပြန်ပြီးတော့ပေါ်တယ်လို့ပဲဘဝနိဗ္ဗာန်နုဒတိဉာဏ်ရထားတဲ့ပုဂ္ဂိုလ်ဟာမင်းဟာအကြောင်းအရာပြန်ပြီးတော့စဉ်းစားလို့ပေါ်လာတယ်လို့သူတို့ဉာဏ်ထဲမှာအကုန်လုံးပေါ်လာတယ်။အဲဒါဘုန်းကြီးတို့တွေမှာဓာတ်တော်အကုန်လုံးပေါ်တာမဟုတ်ဘူးနော်။လူတိုင်းလူတိုင်းမေးကြည့်မင်းကဘာဟင်းနဲ့စားတာတုန်းဆိုရင်ခင်းွက်တော်မှာစိုးစိအောင်များများစားထားရင်တော့ပြောတတ်မှာမဟုတ်ဘူးပေါ့လေ။တစ်ခွက်နှစ်ခွက်နဲ့စားရင်တော့လည်းမှတ်မိကောင်းမှတ်မိမှာပေါ့။အေးမနေ့မိုးလင်းကနေစပြီးညနေထိအောင်မင်းဘသူတွေနဲ့စကားပြောခဲ့သလဲဘယ်သွားခဲ့သလဲဆိုတာတော့အတော်ပြန်စဉ်းစားရင်တော့ပေါ်တော့ပေါ်မှာပေါ်တဲ့လူလည်းပေါ်တယ်မပေါ်တဲ့လူလည်းပေါ်မှာမဟုတ်ဘူးပေါ့နော်အေးမြတ်စွာဘုရားတို့ဉာဏ်နာပုဂ္ဂိုလ်တွေကြတော့အတိတ်ဘဝကသူတို့တွေးကြုံခံစားခဲ့ရတယ်ပြန်ပြီးတော့မြင်နိုင်စွမ်းရှိတယ်ပုဗ္ဗေနိဗ္ဗာန်သောတိဉာဏ်လို့ခေါ်တယ်အဲ့ဒီမှာထူးခြားတာကတော့မြတ်စွာဘုရားရဲ့စွန့်ရည်တတိကျတော့ဘဝအစနဲ့အဆုံးဆိုတဲ့သုတိသုတိပရိသတ်တွေဆိုတဲ့ဒီခေါင်းစဉ်ကလေးတွေကိုရှာစရာမလိုဘူးခုံကျော်ပြီးတော့ကြည့်လို့ရတယ်ခုံကျော်ပြီးတော့သွားနိုင်ဆိုပါစို့မြတ်စွာဘုရားကအာသေတ္တရမင်းသားမဖြစ်ခင်ကသေတ္တဂေတုနာသဖြစ်တယ်အဲ့ဒီမဖြစ်ခင်ကဝိတ္တန္တရာဖြစ်တယ်ဆိုတာဒီလိုအစဉ်တိုင်းသွားစရာမလိုဘူးဖြတ်ခနဲ့ကြော်ပြီးတော့သူမိတဲ့ဘဝကိုလည်းသွားလို့ရတယ်။တခြားဘဝတွေဘဝတွေကိုလည်းသွားလို့ရတယ်။ဘယ်နေရာကြည့်ချင်းကြည့်ချင်းကြည့်ချင်းတဲ့နေရာကိုလှမ်းပြီးတော့ဖြတ်ခနဲ့ပို့လိုက်တာနဲ့အတိညာဉ်ထဲမှာအကုန်လုံးပေါ်လာတယ်။50ဇတ်တွေခေါ်ထတာဟာပုဗ္ဗေနိဗ္ဗာန်သောတတိညာဉ်နဲ့အကြောင်းတိုက်ဆိုင်လာတဲ့အခါမှာအတိတ်ဘဝကအဖြစ်အပျက်တွေကိုပြန်ဟောထတာတဲ့။ဒါကြောင့်မို့လို့ဇာတကလို့ခေါ်တာဘာမာရီကတော့ဇတ်ဇာတကရဲ့အဓိပ္ပာယ်ကဇာတဆိုတာဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုကဆိုတာပြောပြတာရီတိုပေါ့ရီတိုတကယ်ကိုဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုပြန်ပြီးတော့ပြောပြတာဇာတကပဲမြတ်စွာဘုရားကသူ့ဘဝသူနဲ့တွေ့ကြုံခဲ့တဲ့အကြောင်းအရာတွေသူများရဲ့ဘဝတွေအကုန်လုံးပြန်ပြီးတော့ပြောပြတာဇာတကလို့ခေါ်တယ်။အဲဒီလိုပုဗ္ဗေနိဗ္ဗာန်သောတတိဉာဏ်ရဲ့စွန့်ရည်တတိနဲ့ဟောဒီအရုဏဝတိသုတ်တံကိုလည်းပဲမြတ်စွာဘုရားကဟောပြောထားတာ။ဒီအရုဏဝတိသုတ်တံဟာပရကဘာကနေနောက်ဆုံးပြန်ပြီးတော့တွေ့မယ်ဆိုလို့ရှိရင်90နဲ့တကဘာမြောက်ပါဝိပတိတိခိဝိတကုဆိုတဲ့ဖရာသုံးစုပွင့်တယ်အဲ့ဒီထဲမှာတိခိဆိုတဲ့မြတ်စွာဘုရားလက်ထက်ကအကြောင်းအရာတစ်ခုပြန်ပြီးတော့ဟောထားတယ်အဲ့ဒီမ mien sa phya le the ma de tai mi ye a mi na ma ga arunawati de ya arunawati so da bayin so san le myo ro ye name paw arunawati ai arunawati myo ro ko so san au chauk nei de bayin ji ga arunawa bayin ji de ai arunawa bayin ji ye arunawati myo anipa တော်ရကြောင်းတကြောင်းမှာတိခိမြတ်စွာဘုရားတပိပိယိတ္တတိခြံရံပြီးတော့အဲ့တုန်းကသတင်းသုံးခဲ့ဘူးလေပေါ့အဲ့ဒီတိခိမြတ်စွာဘုရားမှာလက်ဝဲယံလက်ရယံခုဂေါတမမြတ်စွာဘုရားမှာလက်ဝဲယံလက်ရယံလက်ရယံကရှင်သာရိပုတ္တရာလက်ဝဲယံကရှင်မောကလန်လို့ဆိုတဲ့အမတန်ချူးချွန်တဲ့တပည့်ကြီးနှစ်ပါးရှိတယ်လို့ပဲတိခိမြတ်စွာဘုရားမှလည်းပဲအမတန်ချူးချွန်တဲ့တပည့်ကြီးတွေရှိတယ်မဟာအက္ခမဟာသာဝကလို့ခေါ်တာပေါ့အထွတ်ထိပ်မဟာသာဝကတွေမှာတော့အထွတ်ထိပ်ပဲအဲ့တော့အက္ခမဟာသာဝကဆိုတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားရဲ့အကြီးအချင်းမိလူနီနီပေါ့မြတ်စွာဘုရားရဲ့အကြီးချင်းကိုမိလူနီနီအကြီးချင်းပြည့်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့အကြီးချင်းကတော့လုံးဝပြည့်စုံတာပါလေပညာဘက်ကလည်းပဲလုံးဝပြည့်စုံတယ်တကောအဋ္ဌိဘက်ကလည်းလုံးဝပြည့်စုံတယ်အဲ့ဒီတစ်ချင်းနှစ်ပါးကြတော့တပားကပညာဘက်သာပြည့်စုံတယ်တကိုးဘက်မှာမပြည့်စုံဘူးကြံတပားကတကိုးဘက်မှာသာပြည့်စုံတယ်ပညာဘက်မှာမပြည့်စုံဆိုလိုတာကဝိပဿနာဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ကပညာအရာမှာထူးချွန်တယ်တပထအချင်းစင်မှာထက်မြက်တဲ့ပုဂ္ဂိုလ်ကတကိုးအရာမှာထူးချွန်တယ်ဒီနှစ်ခုကရှင်တွဲသွားတာတပထတမာတိနဲ့ပညာဆိုတာရှင်းနေတာနော်အဲ့တော့မြတ်စွာဘုရားကဘက်စုံဝိပဿနာလည်းထက်မြက်တယ်တမာတိတမထလည်းထက်မြက်တာဖြစ်သောကြောင့်မြတ်စွာဘုရားအနေနဲ့ကပညာလည်းရှင်လို့မရအောင်ထက်မြက်တယ်တမာတိစွမ်းအားလည်းရှင်လို့မရအောင်ထက်မြက်တယ်သို့သောအဲ့ဒီမြတ်စွာဘုရားရဲ့အရေးချင်းကိုမိလူနီနီပညာအရာမှာမိလူနီနီပုဂ္ဂိုလ်ကရှင်သာရိပုတ္တရာပဲတို့တော့တကူကြတော့ဖရာရဲ့လက်တော်တော်လေးလှမ်းဝေးတယ်လို့ပြောတယ်။ဒါကရှင်မမောကလန်ကတမာရီချင်းစင်အောင်မြင်ထားသည့်အတွက်ကြောင့်တမာရီရာမှာသူကထွတ်ထိပ်ပညာကြတော့ရှင်သာရိပုတ္တရာအဆင့်ကိုမမိလာပြန်ဆိုလိုတာကမြတ်စွာဘုရားကပညာရောတမာရီရောစွန့်ဤတ္တိအပြည့်အဝရတယ်ရှင်သာရိပုတ္တရာကျတော့ပညာသာရတယ်တမာရီတလောက်မထက်မြက်ဘူးရှင်မောကလန်ကတမာရီထက်မြက်တယ်ပညာကျတော့တလောက်မထက်မြက်ဘူးဆိုတော့သူတို့နှစ်ပါးပေါင်းမှမြတ်စွာဘုရားမှရှိတဲ့အရေးအချင်းမျိုးရဲ့အောက်နှိမ့်ကြပြီးတော့သူတို့နှစ်ပါးပေါင်းမှမြတ်စွာဘုရားလောက်နီးနီးအရေးသွေးကိုရကြတာဘုရားကိုတော့ရှင်လို့မရဘူးပေါ့နော်အဲ့ဒီမှာမြတ်စွာဘုရားရဲ့ဝိပဿနာမြတ်စွာဘုရားရဲ့တပ္ပထအဲ့ဒီချင်းစဉ်နှစ်ခုဟာအထွတ်ထိပ်ကိုရောက်ထွတ်ထိပ်ရောက်နေသည့်အတွက်ကြောင့်မြတ်စွာဘုရားကပြန်ပြီးတော့အတိတ်ဘဝစကြောင်းတွေကိုခေါ်တယ်အဲ့ဒီတိုင်းပဲတိခိဆိုတဲ့မြတ်စွာဘုရားရဲ့လက်ထက်မှာလည်းပဲဝိပဿနာစွမ်းအားထက်မြက်လို့ပညာကြီးတဲ့ယဟန်တော်ကအဘိဓုတဲ့လက်ရယံအက္ခတဝကတမထအရာမှာထူးချွန်ထက်မြက်ပြီးတော့တမာရီစွမ်းအားတွေကြီးမားလို့တကောအဋ္ဌိပတ်မြင့်မားတဲ့လက်ဝဲယံမထေကတော့တံဘဝလို့ခေါ်တယ်အဲ့တော့အဘိဓုနဲ့တံဘဝကောရမမြတ်စွာဘုရားမှာတော့သာရိပုတ္တရာနဲ့မောကလံတိခိမြတ်စွာဘုရားကြတော့အဘိဓုနဲ့တံဘဝ ဲ့လိုသိခင်မြတ်စွာဘုရားမှာတပြည့်ချင်းနှစ်ပါးထွချွန်ထက်မြက်တဲ့တပြည့်ချင်းနှစ်ပါးရှိတယ်အတရရကြတော့သိခင်မြတ်စွာဘုရားကတပြည့်ချင်းဖြစ်တဲ့အဘိဓမ္မာကိုအဲ့ဒီတော့ခေါ်တာတော့သူကဗြဟ္မဏလို့ပဲခေါ်တယ်ဘိက္ခုလို့မခေါ်တယ်သုတ်တန်စကားမှာရသော်ဘုရားကတပည့်တွေကိုဘိက္ခုလို့ခေါ်တာရှိတယ်ဗြဟ္မဏလို့ခေါ်တာရှိတယ်ဤကောရမရသော်ဘုရားကတော့တပည့်သားတွေကိုဘိက္ခုလို့ခေါ်နေရှိတယ်ဘိက္ခုဆိုတဲ့စကားလုံးကိုခေါ်နေရှိတယ်အဲတိခိမြတ်စွာဘုရားကတော့သူတပည့်ကြီးတွေကိုဗြဟ္မဏပြမနာဆိုတဲ့အတိပဲအပါလဲလို့ဆိုရင်အကုသိုလ်တရားတွေကိုတွန်းလှန်ဖယ်ရှားပြီးသားပုဂ္ဂိုလ်တဲ့ဘာဟိတပါပေါစိတ်ရဲ့အငြိအကြေးရုပ်မာတဲ့အတွေးတွေအလုံးကိုဖယ်ရှားတွန်းလှန်ဖယ်ရှားပြီးဖြစ်တဲ့ပုဂ္ဂိုလ်ပြမနာလို့ဒီလိုခေါ်တာဟိုပုံနာဆိုတဲ့အတိပဲနဲ့ပြမနာကတစ်မျိုးသူတို့ကြတော့မန္တန်ကိုတင်တတ်လို့ပြမနာမန္တန်ကိုရွတ်လို့ဗြဟ္မဆိုတာမန္တန်ဝိဒါချမ်းကိုရွတ်ဖတ်တဲ့ဆယ်လို့ဗြဟ္မဏလို့ခေါ်တာအရိယာပုဂ္ဂိုလ်တွေကိုဗြဟ္မဏလို့ခေါ်တာတော့စိတ်ထဲမှာဖြစ်ပေါ်လာတဲ့အကုသိုလ်အညစ်အကြေးရုပ်မာတဲ့အတွေးတွေကိုဖယ်ရှားပစ်နိုင်လို့တွန့်လန့်ဖယ်ရှားပြီးဖြစ်တဲ့ပုဂ္ဂိုလ်ဖြစ်လို့ဗြဟ္မဏလို့ဒီလိုခေါ်တာအဲ့တော့အဘိဓုဆိုတဲ့ယဟန်ကိုသိခိမြတ်စွာဘုရားကအယုံဆုံးပြီးပြီးတော့နေဆုံးမစားခင်ကြားထဲမှာအဘိဓုယဟန်ကိုအေးဗြဟ္မဏတို့ဗြဟ္မပြည်သွားရအောင်ခေါ်လိုက်တာဗြဟ္မပြည်သွားကြရအောင်ဆရာတပည့်ယသော်ဘုရားနဲ့တပည့်တာဝကနှစ်ပါးဗြဟ္မပြည်ကိုသွားကြဗြဟ္မတွေကိုတက်ပြီးတော့တရားဟောတာပေါ့ဗြဟ္မပြည်ကိုသွားအဲ့ဒီဗြဟ္မပြည်ကိုသွားတဲ့အခါကျတော့ဘယ်ပုံသွားတာလဲကာယကမဏလို့ဆိုတဲ့ခန္ဓာကိုယ်ကြီးနဲ့သွားတဲ့အသွားကျတော့အမတန်နှေးတယ်ကာယကမဏဆိုတာရှိလေလူတွေလမ်းလျှောက်ပြီးလာရင်နှေးနှေးပဲလာလို့ရအောင်ဟုအဲ့တော့နေနေလေကောင်းငင်ကနေပြန်တက်သွားပြီးတော့သွားတာကာယကမ္မနာအတော်နဲ့ရောက်မှာမဟုတ်ဘူးမြမပြေကအလွန်ဝေးတာအင်မတန်လှဉ်ဉဏ်နဲ့ဒုံးရံကြီးနဲ့ပြစ်ထားတော်မှာပဲဟုတ်လားဒီလာတို့ဂျိုရီတို့ရောက်ဖို့ဆိုတာ20ခွဲ30ခွဲနဲ့အင်မတန်လှဉ်ဉဏ်နဲ့အဟုန်နဲ့သွားတာတော်မှာပဲချက်ချင်းရောက်တာမှာမဟုတ်တာနော်လူကိုယ်တိုင်ကရှင်လန်းလန်းတယ်လို့ကောင်းငယ်ဘဝတည်းပြန်တက်သွားလို့အတော်နဲ့ရောက်မှာမဟုတ်ဘူးဓမ္မပြေကအလွန်ဝေးတယ်ဘလောက်ဝေးတယ်ဆိုတော့ခံမှန်းပြောထားတာရှိတယ်တယူဇနာလောက်အလျားနှံရှိတဲ့ကြောက်ဖြာကြီးတစ်ခုကိုဒါကတင်စားပြီးတော့ပြောတာပေါ့အဲ့ဒီကြောက်ဖြာကြီးတစ်ခုကောင်းငယ်ကနေပြီးတော့ဓမ္မပြေကနေချလိုက်မဲ့ဆိုရင်လူပြေရောက်ဖို့ရအတွက်ရပောင်း120ကြာမယ်လေ၄လကြာမယ်လို့ပြောတယ်အရှိန်အဟုန်နဲ့ကြောက်တုံးကြီးကြောက်ဖြာကြီးကအပေါ်နေချလိုက်လို့ကြာလာအရှိန်အဟုန်ပြင်းစွာကြာလာအဲ့ဒါ၄လကြာမှလူပြေရောက်မယ်လို့ဆိုဒါလူပြေနဲ့ဓမ္မပြေဘလောက်ဝေးတယ်ဆိုတာကိုခံမှန်းပြောတဲ့စကားတစ်ခုပေါ့နော်အဲ့တော့အဲ့လောက်ဝေးတဲ့နေရာကိုရသော်ဘုရားကအဘိဓမ္မာယဟန်တော်ကိုခေါ်ပြီးတော့ကဲလာသွားရအောင်ဓမ္မပြည်သွားကြရအောင်ဘယ်လိုနည်းနဲ့သွားတာတော့ဆိုကာယကမဏလို့ဆိုတဲ့ခန္ဓာကိုယ်နဲ့လမ်းလျှောက်သွားတဲ့အသွားနည်းမဟုတ်ဘူးစိတ်တကမဏစိတ်နဲ့သွားတဲ့အသွားနဲ့သွားတယ်ဘုန်းကြီးတို့တွေလည်းကြည့်နေစိတ်နဲ့သွားလိုက်အခုတရားနာရင်အိမ်ပြန်လိုက်ရောက်သွားတာပဲမဟုတ်လားမှန်ပ
ါပါဘုရား
လူကြီးကသာမရောက်တာနော်မှန်ပါပ
ါဘုရား
အခုတွေ့အခုရောက်သွားတာစိတ်ကအိမ်ကိုရောက်သွားတယ်အေးနိုင်ငံသားလာတဲ့လူဆိုဘလောက်ဝေးတူတူပါပဲနော် ကိုကျွေးဟိုလမ်းမှာရှိတဲ့အိမ်သွားတာနဲ့အတိုင်းအတာတခုနဲ့ဟိုအမေရိကန်ကအိမ်ပြန်လာတဲ့တူတူပဲမဟုတ်လားတူပါဘူးဗျာစိတ်ကတွေးလိုက်လို့ရှင်ဟောတူတူပဲရောက်သွားမှာပဲအတိုင်းအတာတခုစိတ်သွားတာအလွန်မြန်နေလေအလွန်မြန်နေအမေရိကန်နေတဲ့လူတယောက်ကလည်းပဲခုထိုင်းနေရတယ်ကဲအမေရိကန်ပြန်လိုက်ပါဦးမယ်စိတ်ကလေးနဲ့ပြန်ကြည့်ခုပြန်ခုရောက်သွားတာပဲ အဲ့ဒါကိုစိတ်ဓာတ်ကမနာလို့ခေါ်တယ်ယုခန္ဓာကိုယ်ကြီးကိုစိတ်ထဲမှာထည့်သွင်းလိုက်ပြီးတော့စိတ်အဖြစ်ယုခန္ဓာကိုယ်ကြီးကိုဖြောက်ပြီးတော့စိတ်အသင်ထည့်သွင်းလိုက်ပြီးတော့သွားလိုက်တဲ့အခါကျတော့လူပြေမှာခုနကအရုဏဝတိမြို့တော်တောရချောင်းလေးကနေပြုတ်ခန္ဓာပြောက်သွားပြီးတော့ဟိုမှာဘွားခန္ဓာပေါ်သွားတာ
စိတ်ကကမနာလို့ခေါ်တယ်စိတ်နဲ့ကြွတော့နော်ဥပမာပေးထားတယ်ဘယ်လိုဥပမာပေးတော့ဆိုရင်ကွေးထားတဲ့လက်ကလေးကိုဆန်းလိုက်တယ်လို့အဲ့ဒါတော့မြန်အောင်ရောက်သွားတယ်လို့ဆိုလို့တယ်ကွေးထားရတာဆန်းလိုက်တဲ့အခါမှာအဲ့ဒီအချိန်ပိုင်းလေးနဲ့ပြမပြေရောက်သွားတာပေါ့ကြာရင်သွားနေစရာမလိုဘူးစိတ်ကကမနာအခုသွားကွေးရောက်သွားစိတ်ညွတ်တဲ့အချိန်ချက်ချင်းရောက်သွားဆန်းထားတဲ့လက်ကလေးကိုကွေးလိုက်တဲ
အဲ့ဒီရောက်သွားတယ်ဆိုတာပင်ကိုရုပ်ပုံတဏ္ဍာနဲ့သွားတာတော့မဟုတ်နိုင်ဘူးအခုလာကဘာတို့ခြူရူးနဲ့လိုက်တဲ့ပုဂ္ဂိုလ်တွေဟာကိုယ့်ရဲ့ခန္ဓာကိုယ်အကာအကွယ်တွေအများကြီးလှုပ်ကြရတယ်မဟုတ်လားအကာအကွယ်တွေအဝတ်အစားတွေကဒီကအခုလက်ရှိအဝတ်နဲ့ဝတ်သွားလို့မရဘူးဝတ်သွားလို့မရဘူးအဝတ်အစားတစ်မျိုးတီထွင်ပြီးတော့သွားရတယ်အဲ့ဒါလိုပဲတိခိမြတ်စွာဘုရားနဲ့အဘိဓုရဟန်းတော်တို့ဟာမြမပြေကြွသွားတယ်ဆိုတာနေမိတ္တယုတ်ဖန်ဆင်းပြီးတော့သွားရအကယ်၍နေမိတ္တယုတ်မဖန်ဆင်းမဲနဲ့လူသရံတိုင်းသွားလို့မရဘူးပေါ့ဒါတော့မှန်တယ်နတ်တွေကလူပြေလာလို့ရှိရင်လည်းလူပြေနဲ့တင့်တော်တဲ့ယုံမျိုးဖန်ဆင်းပြီးတော့လာရတယ်ဒီတိုင်းလာလို့မရဘူးမြမာတွေကလူပြေလာလို့ရှင်လေလူပြေနဲ့တင့်တော်တဲ့ရုပ်ကိုဖန်ဆင်းရအဲ့ဒီလိုမှမဟုတ်လို့ရှင်သူတို့ယက်တီခြင်းကမစွမ်းနိုင်ဘူးဆိုပါစို့တာဟံပတိမြမာမင်းကြီးကယသောဘုရားက49ရဲ့ပြည့်တဲ့ကတရားရဲ့လင်းနေမှုကိုဆင်ခြင်စဉ်းစားအဲ့ဒီလိုဆင်ញင်စဉ်းစားလိုက်တဲ့အချိန်မှာအိုးတရားကလည်းအမတန်လေးနဲ့တည်းတတ္တဝါတွေငါဟောတဲ့တရားနားလည်မှမဟုတ်ပါဘူးသူတို့ကကောင်းကောင်းအာယုံစိတ်တွေထဲမှာပြောနေကြတာတရားဟောရင်ငါပဲပင်မမှာပဲဆိုတဲ့အတွေးလေးဝင်လာတဲ့အချိန်မှာတန်တိပြမကြီးကပြုတ်ခနဲ့ရောက်လာတယ်အဲ့ဒီလိုရောက်လာတယ်ဆိုတာဗြမပြမနေတဲ့ဗြမရဲ့ခန္ဓာကိုယ်မဟုတ်ဘူးလူပြည့်ရောက်ရင်ရုပ်ချမ်းဖန်ဆင်းလာခဲ့ရတယ်။ဖန်ဆင်းလာပြီးတော့မြတ်စွာဘုရားရှေ့မှာလက်ဝဲဘက်ဒူးကမြေကြီးကိုထောက်ပြီးတော့လက်ရဘက်ကမုတ်ဆိုးတိုင်ထိုင်တာပေါ့နော်။ဒူးတစ်ဖက်ထောက်ပြီးတော့မုတ်ဆိုးတိုင်ထိုင်ပြီးလက်ဟုတ်ချီပြီးဘုရားကိုရှောက်တာနိဗ္ဗာန်တရားကြီးဖွင့်တော်မူပါဆို။အဲ့ဒီမှာမုတ်ဆိုးတိုင်ထိုင်လို့ရအောင်ကဗြဟ္မာရဲ့ခန္ဓာကိုအစ်စ်နဲ့ဆိုရင်ထိုင်လို့မရဘူး။တခါတော့ဟတ်တကဆိုတဲ့ဗြမာကြီးကလူပြေလာဖះရှိရောက်ပြီးတော့သူကသူလာလိုက်တာကဗြမာပြေကရုပ်ပုံလွာတိုင်းသူကဒီလာတယ်လာပြီးတဲ့အခါဖះရှိမှသူကရက်မလို့ကြိုးစားတာရက်လို့မရဘူးတဲ့မြုပ်မြုပ်ဝင်သွားတယ်ဘာဖြစ်လို့ရက်လို့မရတာတော့ဆိုတော့ဗြမာရဲ့ခန္ဓာကိုယ်ကလူပြေကမြေလွာတွေပေါ်မှာဆောက်ဦးတွေပေါ်မှာရက်လို့မရဘူးတရေကကြည့်ဘူးကြလိမ့်မယ်တရေတွေကကြည့်နိုင်ရနေပါတွေမှာသူတို့မှာအကာအကွယ်မဖြစ်ဘူးမဟုတ်လားမှန်ပါဘူးဩအဲ့ဒီဇမားကလည်းရုပ်ချင်းဖန်ဆင်းမထားလို့ရှိရင်ဒီမြေပေါ်မှာသူရက်လို့မရအဲ့ဒီမှာမြတ်စွာဘုရားကတတိပေးတာအေးရုပ်ချင်းဖန်ဆင်းလိုက်ဆိုမှအဲ့ဒီကြတော့မှရုပ်ဖန်ဆင်းမှဘုရားရှေ့မှာရက်ပြီးတော့ พยาก็ไปอยู่ตีปีโลยาน้อมุสุตุยาลุมยาบาเบลุยาเมียร้องสุดติ่งมวยเลยตุโรคันนักว่าคู่มวยลุเช่ยาลุมยาบุเอร่าจามุลุลุริยะเต็นตระนั้นแต่บอมโยยูจังพันเซนไลเดะคามายาลุยาเลสุเลสการิโอท้าวท้าลุเช่เออที่ขีมยาสวาบยาเนี่ยบีบูสุเรเอกาตาวกะเอกามาตาวกะรัวพี่มาบีกูสิงดากรรมนาลูกคอเรสิงเนี่ยจ้าตัวไหนดาวุสุยาวตัวใหญ่เชชินยาวตัวเรยาวตัวเรข้ามาพี่มาบีเนี่ยติดเดียวเรยกูพันเซมีโรยาวตัวจ้าละยาวเดชสมัยพี่มาเรฮาวัยองค์บีโรพยานเนี่ยยานาจ้าลาเรสโรวันตาอายาเนี่ยสุบีโรยาวลายาเนี่ยปอเอเรลุยาวลาเนี่ยเชิงมาเจมารีมาเลเวปิทเวสันเจมาบุงมาเส้นตรงเส้นชีลูรีมาลูรีเอเส้นด้านชีเดลุเจมาบีมาเลเวเส้นด้านชีที่เส้นด้านสุราเวเนียมาเวพีพีเส้นด้านสุราชีเดลูรีเอเซนดามะคว่ำชายาบูลุပြောတဲ့နိုင်ငံမှာလည်းအဆင့်တန်းရှိတာ။ဟော။သူတို့မခွဲခြားရဘူးဆိုတာဒီအပြောကလေးနဲ့မခွဲခြားရဘူးလို့ပြောတယ် discrimination ဆိုတာမလုပ်အောင်ပေါ့လေ။လူလူချင်းတူတူပဲ။သူတို့တဘာဝကပေးတဲ့ခွဲခြားမှုဆိုတာတော့ရှိကိုရှိတယ်။လူတွေမှာတဦးနဲ့တဦးဟာလားအကျင့်စာရိတ္တကောင်းတဲ့လူရှိတယ်အကျင့်စာရိတ္တမကောင်းတဲ့လူရှိတယ်ပညာထက်တဲ့လူရှိတယ်ပညာနှိမ့်ကြတဲ့လူရှိတယ်မရှိပေဘူးလားအေးအဲ့ဒီလူသဘာဝပေးထားတဲ့အဆင့်အတန်းကတော့ဘလို့မဖြောက်လို့မရပြမပြေမှာလည်းပဲလူပြည်တုံးကလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုချင်းမတူသည့်အတွက်ကြောင့်ပြမပြေမှာအဆင့်30ရှိတယ်တဲ့ပထမဆုံးပြမပြေမှာနံပါတ်1ကမဟာဗျမအုပ်ဆိုးတဲ့ဗျမကြီးအမတန်တကိုးကြီးတယ်သူကအဲ့ဒီဗျမကြီးကမြင်မြင်လို့မြင်ရတာမဟုတ်ဘူးဗျမတွေကသူ့ရဲ့တစ်စက်နှိမ့်တဲ့ဗျမကဗျမပရောဟိတလို့ခေါ်တယ်အဲ့ဒီဗျမပရောဟိတတဲ့တစ်စက်နှိမ့်တဲ့ဗျမကြတော့ဗျမပါရိသစ္စာလို့ခေါ်တယ်ပရိသတ်တွေအချမ်းရံနေပေါ့တဘောမှာပြောမဲ့လို့ဆိုရင်မဟာဗျမဆိုတာဘယင်ပေါ့ဗျမပရောဟိတာဆိုဘူဂျီမယသေနာပတိဗျမပါရိသ္ဆာဆိုတိုင်းလူပြည်သားတွေပေါ့ဗျမတွေကလည်းပဲဒီလိုသဘာဝအရာခွဲခြားတယ်ဘယ်သူကခွဲခြားတော့ဆိုတော့သူတို့လုပ်ခဲ့တဲ့ကုသကံခွဲခြားတယ်စန္ဒဝိရိယဝိမတ္တစိတ်တလို့ဆိုတဲ့စိတ်အခြေအနေတွေကအောက်တန်းကျလို့ရှိရင်ခုနဗျမပါရိသ္ဆာဘုံမှာဖြစ်တယ်အလေလတ်ဆိုရင်ဗျမပရောဟိတဘုံမှာဖြစ်တယ်အမြတ်တန်းသာဆိုလို့ရှိရင်မဟာဗျမဖြစ်တယ်မဟာဗျမကတော့အမြတ်ဆုံးပဲပေါ့အဲ့ဒါလို့သူတို့ကတဘုံထဲမှာပဲနေကြတယ်ဒါပထမဆံ၃ဘုံလို့ခေါ်တယ်ပထမဆံ၃ဘုံဟာသို့တော့တပြင်းထဲမှာနေကြတာအေးမြတ်စွာဘုရားသိခိမြတ်စွာဘုရားနဲ့အဘိဓမ္မာယဟန္တာတို့ဗြဟ္မပြည်ရောက်သွားတဲ့အခါမှာမဟာဗြဟ္မာယောဗြဟ္မပရောဟိတတွေရောဗြဟ္မပါရိသ္စာယောဗြဟ္မပြည်ကပရိသတ်တွေရောက်လာကြတယ်ရောက်လာတဲ့အခါကျတော့သီခိမြတ်စွာဘုရားကအဘိဓမ္မာယဟန်ကိုတိုက်တွန်းတယ်ဗြဟ္မနာဟောဗြဟ္မပရိသတ်တွေရောက်လာပြီမင်းတရားဟောလိုက်ပါဗြဟ္မပရိသတ်တွေကိုတရားဟောပါတရားဟောခိုင်းမြတ်စွာဘုရားကဘေးကအသာထိုင်နေပြီသူတပည့်ကိုတရားဟောခိုင်းတယ်နော်အဲ့တော့အဘိဓမ္မာယဟန္တာကြီးကလည်းပဲမြတ်စွာဘုရားခိုင်းတဲ့အတိုင်းတရားဟောတာပေါ့ဘုရားရှိမှထိုင်ပြီးတရားဟောအဲ့ဒီလိုလဲတရားဟောလိုက်ရောတရားဟောပြီးတဲ့အခါတာတို့မခေါ်ကြဘဲနဲ့မြမာတွေကကဲ့ရကြတယ်လေဝိုင်းပြီးတော့ဘာလို့ကဲ့ရကိုလေးစားအပ်တဲ့ဆရာသမားဖြစ်တဲ့ဘုရားရဲ့ရှေ့မှာဒီကိုယ်တော်ကတရားဟောရကောင်းလားဆိုပြီးတော့မကြင်လက်ကြဘူးသူတို့ ဆရာရဲ့ရှေ့မှာလူထပ်လုပ်တယ်ဆိုတဲ့အတွေ့နဲ့သူတို့ကကြဲရှုပ်ချကြတယ်အေးအံ့ရပဲကိုယ်ဆရာရဲ့ရှေ့မှာတရားတွေဟောလို့လူထပ်ကြီးလှုပ်လို့ဆုံးပြီးတော့ကဲတာအဲ့လိုကဲရတဲ့အခါမှာမြတ်စွာဘုရားကအဘိဓုရဟန္တာကိုပြောတယ်အဘိဓုရမင်းကိုတော့ကဲရနေကြပြီတဲ့ပြမတွေကအဲ့တော့မင်းပို့ပြီးတော့အစွမ်းတကူပြပြီးတော့တရားကိုထိတဲ့ချက်ချက်ထပြီးတော့ဟောလို့ဆိုတော့အဲ့ဒီမှာတကူအဋ္ဌိပတ်တွေကအသုံးချပြီးတော့အဘိဓုရဟန်းကဘယ်လိုဟောတော့ဆိုလို့ရှိရင်တရားဟောတဲ့အခါမှာရိုးရိုးတင်ဟောတာမဟုတ်ဘူးပြမာတွေကိုအစွမ်းတကူပြလိုက်တာတရားဟောနေရင်အဘိဓုရဟန်းရဲ့အောက်ပိုင်းခန္ဓာကိုယ်ကြီးကမမြင်ရဘူးအပေါ်ပိုင်းလေးတွေခန္ဓာကိုယ်ပုံစံအမျိုးမျိုးပြလိုက်တာတရားဟောနေတဲ့အချိန်မှာအထက်ပိုင်းပဲမြင်ရတယ်အောက်ပိုင်းကမမြင်ရဘူးတခါတခါတရားဟောတဲ့အခါမှာအောက်ပိုင်းကမြင်ရပြီးအထက်ပိုင်းမမြင်ရခန္ဓာကိုယ်ကိုတဝက်ဖြောက်ပြီးတော့ဟောတာအဟောဘယဖြစ်အောင်တေဝက်ဖြောက်ပြီးတော့စိုင်းတတိပြလိုက်တာပေါ့ဗြမမျက်စိနဲ့တောင်မမြင်ရဘူးဆိုတော့သူဘလို့လုံးဖြောက်နော်ခုခေတ်ကလူတွေကထူးထူးဆန်းဆန်းလုံးပြမှာခုခေတ်ကမဟုတ်ဘူးလူတွေဆိုတာရောဗြမာတွေရောတူတူပါပဲထူးထူးဆန်းဆန်းလုံးပြနိုင်မှလူကစိတ်ဝင်စားတာဟုတ်ရိုးရိုးဆိုစိတ်ဝင်စားဆန်းလန်းလေးတစ်ခုရှိတယ်သူပြေကမဟာပနာဒဆိုတဲ့မင်းသားရှိတယ်အဲ့ဒီမင်းသားရဲ့ဘယ်တော့မှမပြုံးဘူးတယ်ဘယ်တော့မှမကြည့်ဘူးအဲ့မင်းသားဘယ်တော့မှမပြုံးဘူးအဲ့တော့သူ့ကိုပြုံးအောင်လုပ်နိုင်လို့ရှိရင်ဘယင်ကဆုချမယ်လူတွေဟာသူ့ပြုံးအောင်လိုက်ပြီးတော့ကြိုးစားတာခုခေတ်လူရှင်တော်တွေလည်းသူ့ပြုံးအောင်လုပ်နိုင်မှာမဟုတ်ဘူးနော်ဒီပြုံးအောင်ကြိုးစားကြရည်စရာတွေပြောကြလှုပ်ပြအမျိုးမျိုးလုံးဝမပြုံးဘူးသူမျက်နှာကြီးကတည်တည်ကြီးအဲ့ဒီလိုကြိုးစားရတာ12နှစ်ကြာတယ်မပြုံးဘူးလူတွေပြလို့ကတော့သူကပြုံးကိုမပြုံးဘူးလေအဲ့ဒါနဲ့တရားမင်းကနတ်ပြည်စတိတ်ရှိုးကနေပြီးတော့ဟိုကားကြီးတဲ့တရားကိုလွတ်ပေးလိုက်တယ်အဲ့ဒီမဟာပနာဒမင်းသားဟာမပြုံးဘူးလို့ပြောတယ်မင်းပြုံးအောင်သွားလုပ်ချင်ရည်ဆိုတော့ဘုံနတ်လူရှင်တော်ပေါ့နတ်လူရှင်တော်လွတ်လိုက်တယ်လို့ပြောရမှာပေါ့နော်ခုခေတ်ပိဋကလည်းအဲ့ဒါကိုနတ်လူရှင်တော်ဆိုရင်ပြုံးကောင်းပြုံးမဲ့ချက်နဲ့ကြာအေးခုခေတ်လူတွေကတော့ဟာသသမားနာရင်ပြုံးရတာပါပဲအဲ့ဒီမဟာပနာဒမင်းသားလုံးဝမပြုံးလို့ဟိုကလက်ပြေကလွတ်လိုက်တဲ့နတ်ကားချိန်တဲ့ကဘာလုပ်ပြတော့လို့ဆိုတော့သူက dance လုပ်ပြတာ dance လုပ်တာဘယ်လိုလုပ်တော့ဆိုရင်သူကတော့ညလုံးလေးကတစ်ဖက်သေးတင်လှုပ်ပြီးတော့ကပြတယ်တချမ်းလှုပ်အကအကိုကပြတယ်ခန္ဓာကိုယ်ကြီးတဝက်ညလုံးလေးတစ်ဖက်ပဲလှုပ်တယ်လက်တစ်ဖက်ပဲလှုပ်တယ်ခြေတော်တစ်ချောင်းပဲလှုပ်တယ်ကြံတဲ့ဘက်ကငြိမ်းနောက်တစ်ခါဟိုဘက်ကလှုပ်ဒီဘက်ကငြိမ်းအပေါ်ပိုင်းလှုပ်အောက်ပိုင်းလှုပ်အဲ့လိုအမျိုးစုံတစ်ချမ်းလှုပ်အကပြတဲ့အခါကျတော့မဟာပဒါရမင်းသားနည်းနည်းလေးပြုံးတယ်အဲ့ဒီကာလာကိုကြည့်ပြီးတော့အဲဗမာပြည်ကအခုလူပြည်မှာတစ်ချမ်းလှုပ်အကမပေါ်သေးဘူးနော်တစ်ချမ်းလှုပ်အကတကယ်တစ်ချမ်းနဲ့ပဲအဲ့ဒါတစ်ချမ်းလှုပ်အကကကြင်လို့ရှိရင်တော့တစ်ချမ်းလေဖြတ်ထားတဲ့လူကခိုင်းတော့ຢာကောင်းရလေအဲ့ဒါလည်းပဲအထက်ကရာထဲမှာမတန်းတင်ထားတာလေးရှိထူးထူးဆန်းဆန်းပေါ့အော်ဝရီအဘိဓုယဟန်ကလည်းပဲရှိလေခန္ဓာကိုယ်တဝက်ကိုယ်သာပြပြီးတဝက်ကိုမမြင်အောင်လုပ်ပြီးတရားဟောတယ်ခန္ဓာကိုယ်အပေါ်ပိုင်းကိုပြပြီးအောက်ပိုင်းကိုမမြင်အောင်လုပ်ပြီးတရားဟောတယ်အော်အောက်ပိုင်းကိုယ်သာမြင်ရပြီးအပေါ်ပိုင်းမမြင်အောင်လုပ်ပြီးတရားဟောတယ်အဲ့ဒါလို့အမျိုးစုံတကုံးဣတိပတ်တွေလည်းလုံးပြတဲ့အခါကျတော့အဲ့ဒီကြတော့ဗြမာကြီးတွေကဟာအဟောစရာကောင်းလိုက်တာဒီကိုယ်တော်တေတကူကြီးတာပဲသူတို့တော့မတတ်နိုင်ဘူးအမတန်အစံတကူကြီးပါပဲလေဆိုဝမ်းမြောက်ဝမ်းသာဖြစ်ကြတယ်အဲ့ဒီကြတော့မှအဘိဓုယဟန်ကိုထင်ကြီးသွားတာတဲ့အဲ့ဒီချိန်မှာအဘိဓုယဟန်ကမြတ်စွာဘုရားကိုရှောက်တယ်အရှင်ဘုရားတဲ့တပည့်တော်လူပြည်တော်က ရဟန်းတန်ဃာတွေနဲ့စံမြစ်ဆိုင်ရာပြောရင်ကနေဒီဗြဟ္မပြေကနေပြီးတော့လူပြေကကြားအောင်သူတရားဟောနိုင်တယ်အခုလိုမိုက်တွေပါတယ်မပါဘူးနော်ဗြဟ္မပြေကခဏဗြဟ္မပြေနဲ့လူပြေဆိုအလွန်ဝေးတယ်ကြောက်တုံးကြီးကြောက်ဖြာကြီးကိုချလိုက်ရင်လေးလကြာမှလူပြေရောက်မှဆိုဘလောက်ဝေးတယ်ဆိုစဉ်းစားတာကြည့်ပေါ့အခုနေရီလာရီဆိုတာစတုမာတဲ့ပုံပဲရှိတယ်ပေါ့အဲ့ဒီတဲ့အလွန်မြင့်တဲ့ကောင်းငင်ရဲ့ထက်ထဲမှာရှိတာဆိုတော့အဲ့ဒီဗြဟ္မဖြေကနေပြီးတော့ဟောတရားဟောတာကိုအောက်ကတန်ဃာတွေကြားအောင်သူဟောနိုင်တယ်ဆိုတာကိုသူပြောခဲ့ဘူးတဲ့ဆိုတော့မြတ်စွာဘုရားကအေးဒါဆိုလို့ရှိရင်လူပြေကကိုတော်တွေကြားအောင်မင်းတရားဟောလို့ဆိုစัจ java လာ1000ကနေကြားရအောင်အဋိဌံလိုက်တယ်အဋိဌံလိုက်တဲ့အခါကျတော့အဋိဌံပြီးတော့ဂါရလေးတစ်ပုတ်ဂါရလေးတစ်ပုတ်ကိုညွတ်တယ်အဲ့ဒီဂါရလေးတွေကလည်းအမတန်တန်ဖိုးရှိတဲ့ဂါထာတွေပေါ့အာရပထနိကမထယုံစထဗုဒ္ဓသာဝတိဒုနာထမစ္ဆုလောသေနံနလာခာရံဝကုံစရောဆိုရင်ခါထာလေးတပုတ်ပထမရွတ်လိုက်တယ်အာရဗ္ဗထနိကမထယုံစထဗုဒ္ဓသာသနီဆိုတဲ့အဓိပ္ပာယ်ကမြတ်စွာဘုရားသာသနာတော်မှာကြိုးစားကြပါအထုကြပါနော်ဆွဲဆွဲမြဲမြဲအလုပ်လုပ်ကြပါတိုက်တွန်းလို့ဆိုတာသာသနာတော်ကြီးနဲ့ကြုံတွေ့ပြီးတော့မိမိလျော့လျော့မနေနဲ့ကြိုးစားကြလို့ဒီလိုပြောတယ်တခုလုံးကြရမယ်တရားဓမ္မနဲ့ပတ်သက်ပြီးမသိပြအောင်ကြိုးစားကြရမယ်။ဒုနာထမစ္ဆုနောသေနံနလာကာရံဝကုံစရော။ကျွေရိုးတွေနဲ့ဆောက်ထားတဲ့အိမ်ကိုဆင်းလကောင်ကဝင်ပွေပြီးတော့ချိန်မုန်းပြစ်တယ်လို့ပဲ။သေမင်းရဲ့စစ်တပ်ဖွဲ့ဖြစ်တဲ့ကိလေသာတွေကိုလည်းပဲချိန်မုန်းပြစ်ကြပါလို့ဒီလိုပြောတာ။ဒါကိုထလေးလုံးကထာလို့လည်းခေါ်ကြတယ်။အာရပထနိကမထယုံစထဗုဒ္ဓသာသနိဒုနာထမစ္ဆုနောသေနံနလကရံဝကုသလော။ဆင်ကြီးဟာကျူပြန်းအိမ်ကိုခြေမုတ်ပြီးတော့ဖြတ်စည်းပြစ်တယ်လို့။သေမင်းရဲ့စਿੱတိဘောဘာဖြစ်တဲ့ကိလေသာအာတော်ရိကံတရားတွေကိုခြေမုတ်ပြစ်ကြ။ယသဝဗျာသာသနာတော်မှာပေါ်ပေါ်လျော်လျော်မနေကြတဲ့ကြိုးစားကြဒီလိုအိဗယ်ရတဲ့ခါတာတပုတ်ကိုဟောတယ်ပြီးတဲ့အခါဒုတိယဆက်ရတဲ့ကထာကယောဣမတ်သမေဓမ္မဝိနည်းအပ္ပမတ်တောဝိဟရတိဝိဟတတိပဟာယဇာတိတန္တရံဒုက္ခတန္တံဂရိတတိအကျိုးကျေးဇူးကိုပြောတာဟောဒီဗုဒ္ဓမြတ်စွာရဲ့သာသနာတော်မှာတဲ့တရားဓမ္မအပေါ်မှာမမေ့မလျော့နဲ့နေ့စဉ်အမြတ်နေ့စဉ်မပြတ်ကျိုးပန်းအထုတ်နေတဲ့ပုဂ္ဂိုလ်ဟာပဟာယဇာတိတန္တာရံဒုက္ခတန္တံဂရိတတိအေးတဘွားပြီးတဘွားဆင်ဆက်မပြတ်မွေးဖွားပြီးဖြစ်နေရတဲ့ဒီဇာတိဆိုတဲ့တန်တရာကြီးကိုဖယ်ရှားပြီးတော့ဆင်းရဲဒုက္ခတွေအဆုံးသတ်နိုင်ပါလိမ့်မယ်ပါဒီတရားနှစ်ပုတ်ပဲသူခေါ်လိုက်တယ်။ဗြဟ္မပြေကနေပြီးတော့ရိုးရိုးပဲခေါ်လိုက်တာ။အဲ့ဒီတရားတန်ကိုလူပြေကယဟန်တွေကအတိုင်းအတာကြီးကြား။ဟောဗြဟ္မပြေကခေါ်တဲ့ဒီခါရလေးနှစ်ပုတ်။ယောဣမတပိဓမ္မဝိနည်းအပ္ပမတ်တောဝိဟတတိ။ဓမ္မဝိနည်းဆိုတဲ့မြတ်စွာဘုရားသာသနာတော်မှာမမေ့မလျော့နေတဲ့ပုဂ္ဂိုလ်ဟာတဲ့။ပဟာယဇာတိတန္တရာဇာတိလို့ဆိုရဲတန်လျာကြီးကိုဖယ်ရှားပြီးဒုက္ခတန္တံဂရိတတိဆင်းရဲဒုက္ခကိုဆုံးသတ်နိုင်ပါလိမ့်မယ်ဆိုရဲဒီတရားကိုသူဟောလိုက်တာအဲ့ဒီလိုတရားဟောပြီးတဲ့အခါတိခိမြတ်စွာဘုရားနဲ့အဘိဓုဆိုရဲဧကတဝကတော်ဟာလူပြေကိုပြန်ရောက်လာကြတယ်ပြန်ရောက်တယ်ဆိုတဲ့အချိန်မှာလဲစိတ်တကမနာနဲ့သွားတာကိုယ်မှာပြုတ်ခနဲ့ပြောက်ပြီးတော့လူပြေကအเจ้าမှာပွားခနဲ့ပေါ်လာတာဒ ဒါပြမပြီခီးတစ်ခေါက်ပြန်လာခဲ့ကြတယ်။ကျောင်းတော်ရောက်တဲ့အခါကျတော့အဘိဗုယဟန်ရဲ့ရွှေဆိုတဲ့ဟောကြားတဲ့ခါထာတွေကိုကြားရလာလို့ဆိုရဟန်းတော်တွေကအလုံးကြားရတယ်ဒီတရားဘယ်လိုကြားတော့ဆိုခုနကကတည်းကနှစ်ပုဒ်ကိုပြန်ရွတ်ပြကြတယ်။ဟောတဆွိုင်းတတိလေးပေါ့။ဆွိုင်းတတိဆိုတာလေ့ကျင့်ထားလို့ရတာလည်းရှိတယ်။ အစွမ်းတကူဆိုတာနေရာတကာတိုင်းမှာရှိတယ်။အဲ့တော့စာပေကျမ်းစာကမှာအစွမ်းတကူ10မျိုးဆိုတာရှိတယ်နော်။အစွမ်းတကူ10မျိုးဆိုတာနံပါတ်1ကဘာလို့ဆိုရင်အဋ္ဌဌာနအဋ္ဌိ။စာပေမှာအဋ္ဌိ10ပါလို့လည်းပြောတယ်။အဋ္ဌိကိုပမာလောကတကူလို့ပဲပြန်တယ်။Literal meaning စကလုံးကပြောတဲ့အဋ္ဌိတွေကတော့ဖြစ်ဆုံးခြင်းလို့ဒီလိုလေးပဲ။ လူချင်တာဖြစ်တာစွမ်းတကူဆိုတာကိုဖြစ်စေချင်တာဖြစ်အောင်လုပ်နိုင်တာအစွမ်းတကူခေါ်တာပေါ့ကိုဖြစ်ချင်တာဖြစ်အောင်လုပ်တယ်အဲ့ဒီမှာအဋ္ဌဌာနဆိုတာအဋ္ဌဌာန်လိုက်တယ်ဥပမာပဲတယောက်ကတထောင်ဖြစ်အောင်အဋ္ဌဌာန်ဒါစွမ်းတကူတကူပဲကြည့်လေရှင်းစုလပန်ကနေပြီးတော့သူရဟန္တာဖြစ်တဲ့အခါကျတော့ ဆုံးသာလိုက်ဖို့ရသူမလိုက်မသွားရအောင်เจ้ามาသူတပါးလဲကြံ့တယ်အင်းမြတ်စွာဘုရားကเจ้ามาယဟန်တပါးရှိတယ်လို့သွားပင့်ကြီးအောင်လို့ဆိုပြီးတော့ခိုင်းလိုက်တဲ့အခါမှာသူ့ရဲ့နောင်တော်မဟာပန္နကကမရှိတော့ပါဘူးခင်ဗျာလို့ရှောက်တယ်အဲ့ဒီအတန်ကိုသူကကြားတဲ့အခါเจ้ามาယဟန်နေရှိကြောင်းသူပြမယ်ဆိုပြီးတော့ယဟန်1000ဖန်ဆင်းထားလိုက်တာ ဒိဋ္ဌံလိုက်တာတယောက်ကနေပြီးတော့1000ဖြစ်ပါစေဆိုပြီးတော့ဒိဋ္ဌံလိုက်သူရဲ့ဒိဋ္ဌံရဲ့အတိုင်းပဲယဟန်1000ယဟန်1000ကလည်းကြည့်တချို့ကတပြည့်စီလဲနေတယ်တချို့ကရေခတ်နေတယ်တချို့ကသင်္ကန်းချုပ်နေတယ်တချို့ကတရားထိုင်နေတယ်အကြောင်းဝင်းကြီးတဝင်းလုံးဟာယဟန်1000နဲ့ပြည့်ဆုံးသာလာပြည့်တဲ့လူကနေပြီးတော့လာပြည့်တဲ့အခါ ဟိုကတဘာပဲပင်ခိုင်းတာဒီကြတော့1000ဆိုသူမပင်ရဲဘူးပေါ့မပင်ရဲတော့ပြန်ပြေးပြီးတော့သွားပြီးတော့ရှောက်တဲ့အရှင်ဘုရားနဲ့ယဟန်တဘာမကအောင်1000တောင်ရှိနေတယ်ဆိုတာဒါဖြင့်ဆုလဘံဆိုတဲ့ကိုယ်တော်ကိုပင်ငယ်လို့တခါမှတော့သူပြန်သွားတယ်ပြန်သွားတဲ့အခါကျတော့ကိုလဲရောက်ရောအရှင်ဘုရားရသော်ဘုရားကဆုလဘံဆိုတဲ့ကိုယ်တော်ကိုပင်ခိုင်းပါတယ်လို့ဆို ပစ္စပေါင်း1000ကပြောလိုက်တာငါးဆုလဘံပဲငါးဆုလဘံပဲငါးဆုလဘံပဲဆိုအားလုံးက1000လုံးကဆုလဘံကြီးဖြစ်နေတယ်မပင်ရဲလို့ပြန်ပြေးတော့တယ်အဲ့တော့နောက်တတိယအချိန်သွားတဲ့အခါကျတော့ရသော်ဘုရားနှီးပေးလိုက်တယ်ပထမဆုံးငါးဆုလဘံလို့ပြောတဲ့ကိုယ်တော်ကိုလက်ဆွဲခေါ်ခဲ့လို့ပြောတယ်အဲ့ဒီတခါသွားပြီးတော့ရှင်ဘုရားဆုလဘံကိုယ်တော်ကြွပါဆိုငါးဆုလဘံလို့ဆိုတာလက်ဆွဲခေါ်လိုက်တာပျောက်သွားရော ော်ဒီလိုစွမ်းတကိုးတွေလည်းလုံးလို့ရနံပါတ်1ကတော့ဝိကုဖနာအဋ္ဌိလို့ခေါ်တယ်ဝိကုဖနာဆိုတာဝိဆိုတာထူးထူးခြားခြားကုဖနာပြုလုပ်တာဥပမာမဲ့လူစင်စက်ကနေပြီးတော့ဆင်ယုတ်ကြီးရှင်ကြီးဖြစ်အောင်ဖြန့်စင်းတယ်လူစင်စက်ကကြားကြီးဖြစ်အောင်ဖြန့်စင်းတယ်ရှင်မမောက္ခလန်ကြည့်လေလူစင်စက်ကနေပြီးတဏှောပဏ္ဏနဂါမဲနဲ့စစ်ပြိုင်တဲ့အခါကျတော့တဏှောပဏ္ဏနဂါမဲကနဂါဆိုတော့ရှင်မမောက္ခလန်ကဂလုံးလိုဖြန့်စင်းလိုက်တယ်ဟောဂလုံးလိုဖြန့်စင်းတယ်အဲ့ဒီလိုရုပ်ပုံပြောင်းပြီးတော့ဖြန့်စင်းတာမျိုးထူးထူးခြားခြားဖြန့်စင်းတာမျိုးတွေဟာဒါဝိကုပ္ပနာအဋ္ဌိလို့ခေါ်တယ်ဒါလည်းဆိုရင်တတ္တိတစ်မျိုးပဲနောက်တစ်ခါကျတော့မနောမယအဋ္ဌိဆိုတာစိတ်ဖြင့်ဖြန့်စည်းတဲ့ခန္ဓာကိုယ်မျိုးမနောမယစိတ်ဖြင့်ဖြန့်စင်းလိုက်တယ်စိတ်ထဲကဖြန့်စင်းထားတဲ့ရုပ်မျိုးလည်းပဲဖြစ်နိုင်တယ်တဲ့နောက်တစ်ခုအစွမ်းတစ်ခုကညာနဝိပ္ပာရအဋ္ဌိတဲ့ဉာဏ်ရဲ့စွမ်းရည်တတိနဲ့ဖြစ်ဖြစ်ဆုံးတာအဲ့ဒီဉာဏဝိပါဒအဋ္ဌိကလည်းအံ့ဩစရာကောင်းတာအရတ္တမဉာဏ်အရတ္တဘုံဉာဏ်ရဖို့အခြေခံနေသူတို့ရဲ့ပစ္စည်းဘဝိကပုဂ္ဂိုလ်ရဲ့တဏ္ဏမှာရှိနေတယ်ဆိုတော့ ရှင်ဘာကုလအလောင်းကလေးဟာအိုးငယ်ငယ်လေးရစ်ထဲသွားပြီးတော့ရေချိုးတဲ့အခါကျတော့ငါးကဟတ်သွားတာငါးမျိုးတဲ့ထဲမှာပါသွားတာအဲ့ဒါလို့ပေါ်ပါသွားပြီပဲလို့မသေးတာဟာဘာကြောင့်မသေးတော့ဆိုရင်ဒီညာဏဝိပါဒသူ့ရဲ့အရတမိတ်ညာရလက်တံဖြစ်တဲ့ညာဆွမ်းကြောင့်မို့လို့ဒီသိဆုံးခြင်းမရှိဘူးတခါတန်ကိစ္စဆိုတဲ့တာမဏေဟာဝေးဖွားလာတဲ့အချိန်မှာမမွေးဖွားခင်သူ့မိခင်ကကိုဝန်ကြီးနဲ့တေသွားတာတေသွားလို့တင်းကြိုင်းပို့ပြီးတော့မိရှို့တဲ့အခါတဇူဝရင်နဲ့ထိုးရင်အဲ့ဒီဘိုက်ထဲကကလေးလေးကလွတ်စင်ပြီးတော့တမန်မျက်ချုပ်ပေါ်မှာသွားကြတယ်နော်မိရှို့တဲ့ထဲကနေပြီးတော့နော်အဲ့ဒီကလေးလေးကဒီအသက်အိမ်နဲ့ပတ်ပတ်ပြီးတော့ तू ကအသက်ရှင်တယ်တမန်မျက်ချုပ်ပေါ်ကြလို့သူ့ကိုဓပ္ပလို့နာမည်ပေးထားတာတန်ကိစ္စလို့ဓပ္ပလို့ဆိုတာဒီလိုပဲဒီမသေးဘူးဘာဖြစ်လို့မသေးတော့ဆိုပစ္စည်းမဘဝိကဒါညာနာဝိပါဒအဋ္ဌိလို့ခေါ်တယ်အတိညာရဲ့ဆိုင်တတ္တိတစ်ခုပဲရှင်တပ္ပလို့ရှင်တန်ကိစ္စလို့ဆိုတာအဲ့ဒါမျိုးနောက်တစ်ခုကသမာဓိဝိပါဒအဋ္ဌိသမာဓိဝိပါဒသမာဓိစွမ်းအားနဲ့ဆိုရင်လည်းပဲဘယ်သူမှဒုက္ခမပေးနိုင်ဘူးတခါတော့ရှင်သာရိပုတ္တရာမထေရပြတောရကြောင်မှာရှမောကလန်နဲ့အတူတောရကြောင်လေးမှာထိုင်နေကြထိုင်နေရင်တဘာဘဝင်စားလာကြီးကလည်းတာလိုက်တာအဲ့ဒီချိန်မှာရှင်သာရိပုတ္တရာကလည်းပဲခေါင်းကိုအဲ့ဒီနေ့မှာပြောင်းအောင်ရိတ်ထားတာအပေါ်ကလမ်းရောင်နဲ့ဆိုတော့ခေါင်းလေးကနေပြောင်းပြီးတော့အလက်လက်လက်လက်ဖြစ်နေမှာပေါ့ခေါင်းပြောင်မှာလာတာနေတဲ့အချိန်အဲ့ဒါလို့ရှိနေတဲ့အချိန်မှာဟိုးမြောက်အရက်ကနေကောင်းငင်ကနေပြီးတော့မြောက်အရက်ကနေတောင်ရက်သွားတဲ့ဘလူးနှစ်ကောင်အဲ့ဒီနန္ဒဆိုတဲ့ဘလူးကလမ်းရောင်နဲ့ပြောင်းလဲပြောင်းလဲဖြစ်နေတဲ့ရှင်သာရိပုတ္တရာခေါင်းပြောင်းကိုမြင်တဲ့အခါကျတော့လက်သီးနဲ့ထိုးချင်စိတ်ပေါက်တယ်ကြံ့ညံ့ဖာမှန်တော့စိတ်ကူးရတယ်ခေါင်းပြောင်းပြောင်းမှာလမ်းရောင်ဟတ်နေတာကိုမြင်တဲ့အခါကျတော့လက်သီးနဲ့ထိုးချင်လို့တဲ့ကိုယဟန်ထိုင်နေတာငါလက်သီးနဲ့သွားထိုးမယ်ပေါ့။ဟိုဘွားတော့ကပေါင်းစင်သမားများဖြစ်လာသလားမသိဘူး။သူကထိုးရင်ကြိတ်ချင်တယ်ဝါသနာရှိတယ်။အရှင်သာရိပုတ္တရာထိုင်နေတာမြင်တာလက်သီးနဲ့သွားထိုးမလို့လုံးတော့သူ့ဖော်လုံးတဲ့ဒီဘီလူးကပြောတယ်မလုံးနဲ့မင်းသွားမလုံးနဲ့အဲ့ဒီယဟန်အမတန်တကူကြီးတယ်သွားမလုံးနဲ့။ဘွားသမားဘဝင်စားနေတာ။မရဘူးသူလုံးမှာပဲ။လက်သီးစွန်းပြအောင်မဆိုဆင်းလာပြီးတော့အရှင်သာရိပုတ္တရာခေါင်းကိုလက်သီးနဲ့ထိုးတယ်သူလက်သီးချက်ကဘလောက်ပြင်းတယ်လဲဆိုရင်ခုခေတ်ကကစီယက်ရဲ့ဟိုရင်ဘောက်စင်သမားရဲ့လက်သီးတွေပြင်းလိုက်ပြီနော်စာထဲမှာဘလောက်ပြင်းလို့ဆိုရင်သူထိုးလိုက်တာတောင်းတကြီးတစ်ခုလောက်ဝုန်းဝင်နဲ့ပြိုကျသွားတော့ပြင်းထန်တယ်လို့ပြောတာပဲအဲ့တော့ရှင်သာရိပုတ္တရာခေါင်းကိုလက်သီးနဲ့ထိုးလာထိုးလိုက်တဲ့အချိန်မှာရှင်သာရိပုတ္တရာကတမာတိစွမ်းအားတမာတိဝိပါဒအဋ္ဌိဆိုတဲ့စွမ်းအားကြောင့်ဒီလောက်ပြင်းထန်တဲ့လက်သီးဒဏ်လေးဟာကောင်းမှချင်းလေးနဲ့ကြိုက်သွားသလားလို့ရာယုံလေးပဲရလိုက်တယ်။ဘာဖြစ်အဲ့ဒါကိုဘသူကမြင်တော့ဆိုရှင်မမောက္ခံမြင်လိုက်တာ။အေးတမာတိဝင်စားနေရကလက်သီးနဲ့လဲချိုးပြီးရောရှင်သာရိပုတ္တရာတမာတိကနေထလိုက်တော့ကောင်းမှတမျိုးလေးပဲလို့ဒီလိုခံစားရတော့ရှင်မောက္ခံကပြေးလာပြီးရှင်ပြရဘယ်နဲ့နေသေးတော့ဘယ်နဲ့နေဘလူးတကောင်ရှင်ပြရကောင်လက်သီးနဲ့ဝင်ထိုးသွားတယ်တဲ့။အဲ့ဒါခေါင်းပြောင်ပြောင်ရိတ်ထားလိုက်ရင်တော့လရောင်ထဲမှာမထိုင်ကြလည်နဲ့လက်သီးနဲ့ထိုးရကောင်နဲ့တွေ့ရင်မလွယ်ဘူးနော်အဲ့တော့ရှင်ပြားခေါင်းဘယ်နဲ့နေတော့ဆိုရှင်သာရိပုတ္တရာပြောတယ်လက်နဲ့လေးရာကြည့်ကြည့်လေးတော့ရှိတယ်တဲ့ဆိုတော့ရှင်ပြားတဲ့အဲ့ဒါဘလူးကနေလက်သီးနဲ့ဝင်ထိုးသွားတာတဲ့အဲ့ဒီဘလူးနဲ့ရှင်သာရိပုတ္တရာလက်သီးနဲ့လည်းထိုးပြီးတော့တစ်ကိုယ်လုံးပူလာကြီးလောင်လာကြီးဆိုပြီးတော့တေဆုံးငရဲကြသွားတာရဟန္တာပြမတော်ယက္ခပဟာရတုတ်ဆိုတာရှိအဲ့ဒါမျိုးကိုတမာတိဝိပါဒအဋ္ဌိတို့ခေါ်တယ်နောက်တစ်ခုဝိထုတစ်ခုကတော့ခာနုကွန်တညာဆိုတဲ့မထေရကြီးကလမ်းမေးတနေရာမှာသူက ငုတ်တုတ်ကြီးထိုင်ပြီးတော့တမဘဝင်စားနေတာမောင်ကြီးတည်းမှာပေါ့အဲ့ဒီအချိန်မှာရွာတရွာမှာသခိုးတွေကပစ္စည်းဝင်ခိုးလို့ဝင်ခိုးပြီးတော့ပစ္စည်းတို့ကြီးထားလာပြီးအဲ့ဒီလမ်းကဖြောက်တာဖြတ်တန်းပြီးတော့လာတယ်အဲ့ဒီနားကြတော့မောမောပန်းပန်းနဲ့ကဲအထုတ်ချပြီးလာကြမယ်ပေါ့ရဟန္တာငုတ်တုတ်ထိုင်နေတာကိုသူတို့ကတစ်တုံးကြီးမှတ်တတုံးကြီးမှတ်နေတော့သူတို့ခိုးလာတဲ့စိတ်နေရွှေတွေခိုးလာတဲ့ခိုးရပါပစ္စည်းတွေကိုအဲ့ရဟန္တာကြီးရဲ့ခေါင်းပေါ်မှာစုပြီးတင်ထားကြတာတင့်ငုတ်ကြီးပေါ်တင်ကြတယ်ပေါ့လေအဲ့လိုနေပြီးတော့ရဟန္တာကြီးကတော့တဘာဘုဝင်စားနေတာဆိုတော့ဘာဖြစ်ဘူးတကယ်ဆိုလို့ရှိရင်လည်းဒါတော့အလေးပင်ကြီးဆိုလို့ရှိရင်မလွယ်ဘူးပေါ့သူခေါင်းပေါ်နောက်တမဘကထတဲ့အချိန်သခိုးတွေကလည်းအထုတ်မှားတဲ့အချိန်ကျတော့အောက်ကယဟန္တာကြီးကလှုပ်လာတော့အဲ့ကြမှာလူမှန်းသိပြီးတော့ယဟန္တာကြီးမှန်းသိတဲ့အခါကျတော့မှထိုင်ပြီးရှ िख ိုးတောင်းပန်ကြတယ်တဲ့ဒါလောက်လေးလံတဲ့အထုတ်အပိုးတွေခေါင်းပေါ်ဆုတင်တာဘာမှမဖြစ်တာဒါတမာတိဝိဖာရအဋ္ဌိလို့ခေါ်တယ်ဒါလည်းအစွန်းတစ်ခုတစ်ခုပဲတမန်ဆိုလို့ရှိရင်မခံနိုင်တဲ့အနေအထားတစ်ခုရှိတာပေါ့နော်နောက်တစ်ခုကြည့်လေဥတ္တရာဆိုတဲ့တထေသမီးလေးကသူတို့ကဆင်းရဲဆင်းရဲတဲ့ဘဝကနေပြီးတထေဖြစ်သွားတာသူတို့ကအိမ်လဲလောက်ရတယ်သူ့အဖေကသူတို့ကအိမ်လဲထွန်ပြီးတော့လဲလောက်ရတယ်ရှင်သာရိပုတ္တရာကိုလှူတယ်သူဇနီးကလည်းရှင်သာရိပုတ္တရာဆုံးကတ်တယ်အဲ့ဒီနေ့မှာသူတို့ထွန်ရဲထားတဲ့မြေကြီးတွေအရွှေဖြစ်သွားတယ်အဲ့ဒီမှာသူတထေးဖြစ်သွားအဲ့ဒီပုံနာဆိုတဲ့တထေးရဲ့သမီးကဥတ္တရာအဲသူမနာဆိုတဲ့တထေးသားနဲ့သူ့ကိုအိမ်တော်ရဲ့ချအိမ်တော်ရဲ့ယသာချပေးထားတဲ့အခါကျတော့ဟိုကဗုဒ္ဓဘာသာမဟုတ်ဘူးဗုဒ္ဓဘာသာမဟုတ်တော့တဝါတွင်းလုံးသူကဥပုသ်ဆောင်ခြင်းနဲ့တန်ဃာတွေကိုလှူခြင်းနဲ့တန်းခြင်းနဲ့သူကသောတာပန်ဆိုတော့ကုသကောင်မှုလုပ်ခြင်းအဲ့ဒီအိမ်မှာကုသိုလ်ကောင်းမှုလည်းမလုပ်ရဘူးတရားလည်းမနာရဘူးယဟန်နေလည်းမဖူးရဘူးဆိုတော့သူစိတ်ထဲမှာမကြည်မနှက်ဖြစ်မကြည်မနှက်ဖြစ်တော့သူ့အဖေကိုလှမ်းပြီးတော့အကြောင်းကြားတယ်ဒီအိမ်နေရတော့သူဆင်းရဲတယ်ပေါ့တန်ဃာတွေလည်းတပားမှဆုံးမကြွေးရဘူးတရားလည်းမနာရဘူးအဲ့တော့ဒီအိမ်ကိုရောက်တာသူကထောင်ကျနေတာနဲ့တူတူပဲဆိုသူ့အဖေကပတ်စံနေပို့လိုက်တယ်ပစ္စံနေပို့လိုက်ပြီးတော့ငါသမီးတဲ့အော်ပြည်တစားမတဦးကိုငှားထားပြီးတော့ငါသမီးကုသိုလ်ကောင်းမှုလုံးလို့ဆိုပြီးတော့သူအဖေလှုပ်တဲ့ပုံကလှမ်းပြီးတော့ပစ္စံပို့တနေ့ကို1000တနေ့ကို1000နဲ့သီရိမာဆိုတဲ့ပြည်တစားမကိုငှားပြီးတော့သူ့ယောက်ျားကိုလုံချွေးပြုခိုင်းတယ်ပေါ့သူကတော့သူ့ချမ်းရံနေနဲ့လေစင်နဲ့မြတန်ဃာတွေကိုပင့်ပြီးမိဖို့ကြောင့်တည်းမှာမောမောပန်းပန်းနဲ့ဆုံးနေချက်ဆုံးနေလောင်းကုသိုလ်ကောင်းမှုတွေတဝါတွင်လုံးလုံးတာအဲ့ဒါလိုလုံးနေတာကိုတရက်တော့ပြင်ပမှာသူကချွေးတီးတီးတန်တီးတီးနဲ့ထမင်းအုံးနေချက်ပြီးတော့နေတာပင်ပင်ပန်းပန်းလုံးနေတာတထေးသားကအိမ်ပတင်းပေါက်ကိုဖွင့်ပြီးတော့ကြည့်တော့ဥဒ္ဒရာကိုမြင်တဲ့အခါကျတော့သူ့စိတ်ထဲမှာဘလို့တွေးတော့ဆိုရင်ချီစမ်းတယ်ဒီကောင်မအပင်မခံပြီးတော့ချမ်းချမ်းသာသာမနေတတ်ဘူးပေါ့သူကချွေးတီးတီးနဲ့ချက်လို့ပြုတ်လို့ပင်မခံနေဆိုပြီးတော့သူ့အတွေးနဲ့သူကပြုံးတာအဲ့လိုပြုံးတော့သီရိမာကဘာလို့ကြည်ပြီးပြုံးတာတော့လို့သူကလည်းပရိမောကကြည်လိုက်တဲ့အခါကျတော့ဥဒ္ဒရာကိုကြည်ပြီးတော့ပြုံးတယ်ဆိုတာကိုသိတော့သူ့စိတ်ထဲမှာမနာလိုစိတ်ဖြစ်သွားမနာလိုစိတ်ဖြစ်သွားပြီးတော့အိမ်မောကနေတောက်လျှောက်ဆင်းသွားပြီးတော့အိုမစီရီထောပတ်တီချက်ထားတဲ့ချိန်ကနေပြီးတော့မှုန့်နဲ့ခတ်ပြီးတော့ဥဒ္ဒရာရဲ့ခေါင်းသွားလောင်းတာအဲ့ဒါလို့လောင်းတဲ့အခါမှာဥဒ္ဒရာကဘာစဉ်းစားတော့ဆိုရင်အော်သူ့ကျေးဇူးကြောင့်ငါကုသိုလ်ကြီးလုပ်ခွင့်ရတယ်သူ့ပုံမှာမပြစ်မှားဘူးချမ်းသာပါစေဆိုပြီးတော့မေတ္တာပွားပြီးတော့နေလိုက်တယ်လောင်းချလိုက်တာအမတန်ပူတဲ့နော်အမဒန်ပုတ်ပွတ်ဆူနေတဲ့ထောပတ်စီတွေဟာဥဒ္ဒရာခေါင်းပေါ်လဲရောက်ရောအေးမြပြီးတော့သွားမပူဘူးအဲ့ဒါဘာကြောင့်လဲလို့ဆိုလို့ရှင်ဒီတမာတိဝိဖာရတကောပဲတဲ့ဒါလို့ဆိုလို့ เอตมาวดีมีพญาจีก็เลยเป็นตะคาโรอ่ะอุฑินะเมงก็อเมนมาพี่တော့ตมาวดีเนี่ยอภิเษกอกုံลงปิดตั้งไปဆိုပြီးတော့พญาเนี่ยเฉิงพี่อารมณ์ကိုตั้งสีญาไข่ตั้งสีญาไข่ပြီးတော့ရှင်วัดแต่ๆพญาเนี่ยเฉิงပြီးတော့ปิดตาพญาก็ลงว่าไม่ถั่วအဲ့ဒါဘာကြောင့်မထွက်တာတော့ဆိုတာမဝတီကအေးဘယင်မင်းတရားကြီးပေါ်လဲဘလို့မစိတ်မပြင်းမှားကြနဲ့ဂုံးတိုက်တဲ့မာဂန္ဒီဆိုတဲ့မိဖုရားပေါ်မှာလည်းမပြင်းမှားကြနဲ့အာလောမေတ္တာဘာဝနာပွားကြဆိုတဲ့တမာတိစွမ်းအားသူတို့တဏ္ဍာမှာရှိနေတော့ညာကပြစ်လို့မရဘူးတဲ့နော်အေးအဲ့ဒါတွေအပါတော့ဆိုတမာတိဝိဖာရအဋ္ဌိတို့ခေါ်တယ်တမာတိစွမ်းအားနဲ့တားတာနောက်တစ်ခုကရိယာအဋ္ဌိအရိယာအဋ္ဌိအရိယာပုဂ္ဂိုလ်တွေဟာစိတ်ကိုပိုင်နိုင်တဲ့စွမ်းရည်တတ္တိရှိကြတယ်ရောစရာကောင်းတာကိုရောစရာမကောင်းဘူးလို့စိတ်ထဲမှာပြောင်းပြီးတော့ထားလို့ရတယ်ဥပမာမယ်ဆိုပါစို့ရှင်မကတ္တဗာကြီးကိုလူနာယောဂဆွဲနေတဲ့လူကြီးတယောက်ကနေသူစားနေတဲ့ထမင်းတွေကိုသွေးထဲထည့်တော့သူရဲ့လက်ချောင်းလေးတစ်ချောင်းကတပိတ်တည်းကိုပြတ်ကြချင်ရဲ့နော်လူနာယောကဆွဲနေတဲ့လူရဲ့လက်ချောင်းကလေးတစ်ခုကအဲ့တပိတ်တည်းပြတ်ကြချင်ရဲ့သို့သောရှင်မကသဗ္ဗမထေရကအဲ့ဒီလက်ချောင်းလေးနဲ့ဆွန်းတဲ့ကိုဓာတ်လူထားနိုင်တယ်ဒါအလုံးဟာပထဝီဓာတ်ပဲဆိုပြီးတော့လက်ချောင်းလေးကိုတော့မစားဘူးပေါ့နော်ဆွန်းကိုတော့ဒီတိုင်းပဲပဲရှက်ရှက်ဖုံးပေးနိုင်တယ်အဲ့ဒါအရိယသူတော်စင်တို့ရဲ့စွန့်ရည်တတ္တိတစ်ခုပဲစိတ်ဟာယွန်းစရာကိုမယွန်းမဲနေနိုင်တယ်နော်လက်သမီးအာယုံလိုအာယုံမျိုးတွေ့ရင်လည်းမတတ်မဲ့ပဲနေနိုင်တယ်ဆိုတာဒါအရိယပုဂ္ဂိုလ်ရဲ့စွန့်ရည်တတ္တိတစ်ခုတစ်ခုပဲဒါလည်းတကူလို့ခေါ်တာပဲကိုယ်စိတ်ကိုထိန်းနိုင်တဲ့စွန့်ရည်တတ္တိတစ်ခုနောက်တစ်ခါကျတော့ကမ္မဝိပါကစကမ္မဝိပါကကံရဲ့အကျိုးတရားအနေနဲ့ပေါ်လာတဲ့အစွမ်းတကူဆိုတာရှိသေးတယ်။အဲ့ဒါတွေကတော့ငှက်တည်းဟာကောင်းဝင်ပြန်နိုင်တာဒါသူတို့ကမ္မဝိပက္ခစလို့ခေါ်တယ်။သူတို့ကံရဲ့အစွမ်းတတ္တိပဲဒါလူတွေပဲပြန်နိုင်ဘူးသူတို့ကံကြောင့်လို့ကံပေးတဲ့အစွမ်းရည်တတ္တိတွေပဲသူတို့ကောင်းဝင်ကိုပြန်နိုင်တာ။ကဘာဝုခေကလူသားတွေဟာလည်းပဲကောင်းဝင်ကိုပြန်နိုင်တယ်ကောင်းငယ်မှာကျက်စားတဲ့ဆိုတာဒါလည်းကံကြောင့်ဖြစ်တာလေအလုံးကကံပေးတဲ့ဆွမ်းရည်တတ္တိတွေပဲခြိတာဆိုတဲ့တတ္တဝါဟာကဘာပေါ်မှာအပြည့်အမြန်ဆုံးပါဒါလည်းပဲသူကကံကပေးတာပဲပေါ့တတ္တဝါတွေမှာသူတို့ဆိုင်ရဆိုင်ရကံကပေးထားတဲ့အစွမ်းတတ္တိတွေခြိကြတယ်တဲ့အဲ့ဒါကိုကမ္မဝိပါကစိတ်တည်းလို့ခေါ်တယ်နောက်တစ်ခုကကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ရဲ့အစွမ်းတကူဆိုတာတစ်မျိုးရှိတယ်။ပုံညာဝတ္တောအဋ္ဌိကုသိုလ်ရှင်တွေရဲ့အစွမ်းတကူ။အေးကုသိုလ်ရှိပြီဆိုလို့ရှိရင်မြေကြီးကနေပြီးတော့ရွှေတောင်တွေပေါက်တာစတိလာလို့ဆိုရင်မြေကြီးကနေပြီးတော့ရွှေတောင်ပေါက်တာ။မေနကတထေကြီးဆိုလို့ရှိရင်အိမ်နောက်ပိမှာရွှေဆဲ့ရုပ်တွေပေါ်လာ။ဇောတိကဆိုလို့ရှိရင်လည်းယရဏစီချက်ထားတဲ့နတ်ပြတ်သက်ကြီးပေါ်လာ။ဒါတွေကဘာဖြစ်လို့တော့ဆိုကုသိုလ်ကောင်းမှုကပေးတာဒါတွေကအဲ့ဒါပုံညာဝတ္တောအဋ္ဌိလို့ခေါ်တယ်မေတ္တာသထေကြီးဆိုလို့ရှိရင်ရေမိုးချိုးပြီးကောင်းငင်ကြည့်လိုက်တာနဲ့တပြိုင်တည်းစပယ်ကြီးတွေကအကုန်လုံးကောင်းငင်အနေစပားတွေကျပြီးတော့ပြည့်သွားတယ်လို့ပြောတာဒါတွေဟာသူ့ရဲ့တကူအဋ္ဌိဘက်ပဲလို့ပြောတာဘာမှမနန်နေပါလေရွတ်တာမဟုတ်ဘူးကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကလည်းကုသိုလ်ကောင်းမှုကအစွမ်းတကူတစ်ခုပဲတဲ့နောက်တစ်ခုကတော့ဝိစာမယအဋ္ဌိဒါကတော့တန္တရတို့မန္တရတို့ဝိစာအတတ်ပညာတွေနဲ့အင်းချတာတို့အင်းတောက်တာတို့ဒါတွေရှိမှာပေါ့လေတန္တရမန္တရစနစ်တကျလုံးရင်ကနေပြီးတော့အစွမ်းတကူတွေရှိလာတာအဲ့ဒါကဝိစာမယအဋ္ဌိလို့ခေါ်တယ်ဟောနောက်တစ်ခုကတော့နောက်ဆုံးတစ်ခုကပါတော့ဆိုရင်တထတထတမ္မာပယောဂိဋ္ဌိတမ္မာပယောဂကျူကံအထုတ်တဲ့လုံလဝီရိယတစ်ခုတို့ပြောတာအေးဘဝတစ်ခုရလာတဲ့အခါမှာစီးပွားရေးကိုကြိုးစားလို့စီးပွားရေးအောင်မြင်လာတယ်ဒါတမ္မာပယောဂအဋ္ဌိပဲစာပေကြိုးစားတင်လိုက်လို့ တော့ရမှာတော့ဥစ္စာနဲ့ဘုံမှာမွေးတဲ့ပုဂ္ဂိုလ်ပဲဖြစ်စေအထိတ်တန်းထက်တန်းကိုရောက်လာเนาะထူးချွန်တဲ့ပုဂ္ဂိုလ်ဖြစ်လာခုခေတ်လူပြောမယ်ဆိုလို့ရှင်အေးတော့အလူတယောက်စာကျိုးစားတယ်စာကျိုးစားသည့်အတွက်ကြောင့်ဒီဂရီတွေများစွာရတယ်ဒီတွေရတယ်နောက်ဆုံးကစေပညာထီအောင်မိလို့ဆရာဝန်ကြီးဖြစ်သွားတယ်နာမည်ကြီးတဲ့ဆရာဝန်ကြီးဖြစ်သွားဒါသာမပြောခဲ့ထီလို့ခေါ်တယ် ကိုယ်တိုင်ကြိုးစားလို့ထွက်ထွက်ရောက်သွားတာဒါမျိုးတွေကလည်းအများကြီးရှိတာပဲလေအိန္ဒိယနိုင်ငံမှာဆိုရင်စန်းနိတ်တဲ့အံဘေဒကာဆိုတဲ့စန်းနိတ်အိန္ဒိယနိုင်ငံသားတယောက်ဆိုလို့ရှင်ကြိုးစားလိုက်တဲ့အတွက်ကြောင့်ဒေါက်တာဘွဲ့တွေရဒေါက်တာဘွဲ့ရပြီးအိန္ဒိယနိုင်ငံရဲ့ constitution ကိုသူရေးတာတကယ်ဆိုလို့ရှင်စန်းနိတ်ဆိုတာအန်တတ်ချေဘ ဘုရားမှာမချစ်ခြင်းဘူးမကိုင်းခြင်းတဲ့ပုဂ္ဂိုလ်နောက်ဆုံးဝါဒီမြင်းလဲတွေကလည်သူတို့မတင်ဘူးကားလည်းမတင်ဘူးသူတို့နားဆိုရှောင်ရတယ်အဲ့ဒါလို့ဘဝမှာနေကြတဲ့ဘဝကနေပြီးတော့ဟုတ်လားနိုင်ငံမှာတကယ်ကိုအဆင့်မြင့်တဲ့ယာလူကြီးတွေကိုရသွားတယ်ဆိုတာတမ္မာပြောခဲ့တဲ့ခေါ်တယ်တမ္မာလူကလေးတယောက်ကတထည်ကြီးဖြစ်သွားတာမျိုးတွေဟာဒါတတ္တတ္တတမ္မာပြောခဲ့တဲ့ပညာတတ်ကြီးဖြစ ့ခေါ်တယ်အဲ့ဒီအဋ္ဌိစင်မျိုးတွေကအခုပြောတဲ့အဘိဓမ္မာတော့ဟာဗြမပြေကနေပြီးတော့လူပြေကကြားလောက်အောင်အတန်နဲ့ရွတ်နိုင်တယ်ဆိုတာသူ့ရဲ့ဒိဋ္ဌံချက်အောင်မြင်မှုပဲအဋ္ဌာကအဲ့ကြီးနဲ့ဖန်ဆင်းတယ်လို့ဒီလိုပြောရမှာဖြစ်ပါတယ်အေးဒါကြောင့်မို့လို့အဲ့ဒီအဘိဓမ္မာခေါ်ကြဆုံးမှတ်ထားတဲ့အထက်မှာယောဣမန္တမေဓမ္မဝိနည်းအပ္ပမတ္တဝိဟတတိပဟာယဇာတိတန္တာရံဒုက္ခတန္တံဂရိတတိလူဘဝရလာပြီးတော့သာသနာတော်ကြီးနဲ့ကြုံတွေ့တဲ့အခါမှာမမေ့မလျော့ဖို့အရေးကြီးတယ်မမေ့ဘူးဆိုတာဒါနကောင်းမှုပြုဖို့မမေ့ဘူးစင်စက်မပြတ်လုပ်တယ်သီလဆောက်တည်ဖို့မမေ့ဘူးစင်စက်မပြတ်လုပ်တယ်ကမ္မထဘာဝနာပွားများအထောက်ဖို့မမေ့ဘူးစင်စက်မပြတ်လုပ်တယ်ဆိုတဲ့အဲ့ဒီတရားတွေကိုမမေ့မမေ့မလျော့ကြိုးစားအထောက်ကြမယ်ဆိုလို့ရှိရင်ဖြစ်လိုက်အိုလိုက်နာလိုက်သိလိုက်ဆိုတဲ့ဒီတန်တရားကြီးကိုဖယ်ရှားပြီးတော့ဆင်းရဲဒုက္ခတွေအဆုံးသတ်သွားမှာဖြစ်ပါတယ်။ဒါကြောင့်မို့တရားချက်ကပြောလို့ရှိရင်ပရိသတ်တို့ဟာမမေ့မလျော့ကြိုးစားအထောက်ချင်းဖြစ်လာလဲကုသိုလ်ကောင်းမှုတို့၌မမေ့မလျော့ခြင်းကသာလဲကောင်းကျိုးချမ်းသာတွေကိုရပြီးတော့ဒုက္ခအဆုံးသတ်နိုင်တယ်ဆိုတာသဘောပေါက်ပြီးတော့ကုသိုလ်တရားတို့၌မမေ့မလျော့ကြိုးစားအထောက်နိုင်ကြပါစေကုန်သတည်း
အာမင်
ကရုဏဝတိတုတ်တံဆုံးအဆုံးတတ်ပါဘူးဒါကြောင့်ကေမေတ္တာဘာဝနာပွားရ
စေမေတ္တာရေခြင်းသုံးပါခြင်းရေခြင်းကြပါစေမေတ္တာရေခြင်း
သုံးပါခြင်း
သုံးပါခြင်း
ရေခြင်းကြပါစေ
ရေခြင်းကြပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
စေချမ်းသာ
စေချမ်းသာ
တို့ရဆန္ဒပြည့်ပါစေ
တို့ရဆန္ဒပြည့်ပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
စေချမ်းသာ
စေချမ်းသာ
တို့ရဆန္ဒပြည့်ပါစေ
တို့ရဆန္ဒပြည့်ပါစေ
ဓမ္မောသရံပိဝိတဝါနဝိသာသဗ္ဗေတမုဟတ္တံအစရာမရာတိတိဘာဝံနိဗ္ဗာနံယန္တုတာရောဓမ္မောတရံလောဘဒေါသမောဟစိတ်တောင်းကင်းပျောက်ချီတရားစေကိုဒီဝိတဝဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသံသဘေပူဇာညစ်နောက်ကိလေသာအစေတောက်ဟူသမျှတို့သည်သမုဒ္ဒပိဉ္စပဲတွင်ရေမတင်သကဲ့သို့ကင်းစင်လွင်ပြောင်းပေမရောပဲချောအကုန်သည်ဟွန်တုစင်စစ်မသွေဖြစ်ကြပါစေကုန်သတည်းအစရမရံအိုခြင်းလဲကွာနာခြင်းလဲကင်းသေးခြင်းလဲရှင်းရသောတ
Tidhi bhava kilidhavu bukhati kinyiya sipshi bhithato. Devana neva unko ibyu rodo. Tarho deya chikhen sikong vinyā durozen yadvati. Yandu parami asimsen yandem yinve. Malin bondi sayodo mujabhase kondati.